Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပြည်အပေါင်းကကင်ဝေးကြပါစေ2024ခုနှစ်ဒီဇင်ဘာလ18ရက်ဗုဒ္ဓနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32 40ကနေဖမ်းယူနားဆင်နိုင်တယ်လို့တနအိစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒူစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်စမခင်ဗျထွေးပါရှင်
ရုရှားနိုင်ငံမြို့တော်မော်စကိုကလမ်းမပေါ်မှာရုရှားဗိုလ်ချုပ်ကြီးတူလှုပ်ကြံတပ်ဖြတ်မှုဟာသူ့ရဲ့လက်ချက်ဖြစ်တယ်လို့ယူကရိန်းကကြေညာပါတယ်။ဆီးရီးယားနိုင်ငံဟာထိရှာလိုတဲ့အခြေအနေတွေရှိနေတာမို့လို့နိုင်ငံရေးတင်ကူးပြောင်းမှုအလင်းမြန်ဆောင်ရွက်ဖို့ကုလထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်။ပစိဖိတ်ဒေသမှာတရုတ်နိုင်ငံဩဇာကမ်းမိုးလာမှုကိုတံပြန်ထိန်းညှိနိုင်ဖို့ဩစတြေးလျနိုင်ငံရဲ့ကြိုးစားမှုဖြစ်တဲ့ဒေါ်လာတန်းချီတဲ့သဘောတူညီချက်နှစ်ရပ်ပြီးခဲ့တဲ့အပတ်အတွင်းမှာလည်းရည်ထိုးခဲ့ပါတယ်။
အစိုးရတဲ့တက်လာတဲ့အခါအမေရိကန်ရဲ့နိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေအပြောင်းလဲရှိလာနိုင်ပါလားသတင်းဆောင်မှအပြည့်စုံမကြခင်တင်ပြပေးပါမယ်နောက်စကိုင်းတိုင်းကဏီမြို့နယ်မှာတော့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား5ဦးသေဆုံးပြီး29ဦးထက်မနည်းဒဏ်ရာရပါတယ်မန္တလေးတိုင်းမရယာမြို့မှာလည်းကြေးရွာတချို့မိချို့ဖျက်ဆီးခံရပါတယ်ဒီလိုသတင်းပေးပို့ချက်တွေတင်ပြပေးပါမယ်နောက်ဖက်စင်ကဏ္ဍတွေဖြစ်တဲ့မြေကြီးဩစာအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လင့်ပေးဦးမှာပါအခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုမတ်သိငီထိုက်ကပြောပြပါမယ်ရှင်
ရုရှားနိုင်ငံမြို့တော်မော်စကိုကလမ်းမပေါ်မှာရုရှားဗိုလ်ချုပ်ကြီးတဦးလှုပ်ကြံတပ်ဖြတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ယူကရိန်းကအင်ကာနေမှာပြောပါတယ်။မော်စကိုမြို့တော်ကသူ့နေအိမ်အပြင်ဘက်မှာစကူတာမှာဘုံးတက်ပြီးအဝေးရင်းစနစ်နဲ့ဖောက်ခွဲတိုက်ခိုက်မှုအတွင်းရုရှားဗိုလ်ချုပ်ကြီးသေဆုံးခဲ့တာဖြစ်ပါတယ်။ရုရှားစစ်တပ်ရဲ့နျူကလ িয়ার ဇီဝနဲ့ဓာတုကာကွယ်ဆိုင်ရာတပ်ဖွဲ့များအကြီးအကဲဒုတိယဗိုလ်ချုပ်ကြီးအီဂေါ်ခီရီလပ်ဟာသူ့ရုံးကိုအသွာလှုပ်ကြံခံရတာဖြစ်ပါတယ်။သူ့ရဲ့လက်ထောက်လည်းသေဆုံးခဲ့ပါတယ်။ရုရှားရဲ့သုံးနှစ်နီးပါးကြာယူကရိန်းကျူးကျော်စစ်အတွင်းသူ့ရဲ့လောက်ရက်တွေအတွက်အသက်54နှစ်အရွယ်ခီရီလပ်ကိုဗြိတိန်နဲ့ကနေဒါအပါအဝင်နိုင်ငံအတော်များများကလည်းဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတာဖြစ်ပါတယ်။တင်းနှင်းလာနေမှာပဲယူကရိန်းလုံခြုံရေးတပ်ဖွဲ့ SBU ကသူဟာတမ်းမြစ်ထားတဲ့ဓာတ်တုလက်နက်တွေအသုံးပြုခိုင်းခဲ့တယ်လို့ဆွဆွဲပြီးရာဇဝတ်ကြောင်းအရာစုံစမ်းစစ်ဆေးတာဖြစ်ပါတယ်။အခုတိုက်ခိုက်မှုကိုသူတို့စီစဉ်ခဲ့တာလို့ယူကရိန်း SBU တပ်ဖွဲ့ကပြောခွင့်မရတဲ့အတွက်အမည်မဖော်တဲ့တာဝန်ရှိသူတို့ကပြောပါတယ်။ခီရီလပ်ဟာစစ်ရာဇဝတ်မှုကျူးလွန်သူနောက်ပြစ်မှတ်ထားတိုက်ခိုက်ခွင့်ရှိသူအဖြစ်လဲသူကရည်ညွှန်းပြောဆိုပါတယ်ရှင်။ဂါဇာဒေသမှာဟာမတ်စ်တွေကိုစစ်စင်တိုက်ခိုက်နေတဲ့အစ္စရေးအနေနဲ့ဂါဇာဒေသကိုလုံခြုံရေးအရာထိန်းချုပ်နိုင်တော့မယ်လို့အစ္စရေးကာကွယ်ဝင်ကြီးအစ္စရေးကတ်စ်ကအင်ကာနီမှာပြောဆိုလိုက်ပါတယ်။ဂါဇာဒေသတွင်ဟာမတ်စစ်သွေးချတွေနဲ့အစိုးရဆိုင်ရာလုပ်ငန်းတွေကိုနှိမ်နှင်းဖယ်ရှားပြီးရင်အစ္စရေးအနေနဲ့လုံခြုံရေးအရာဂါဇာကိုထိန်းချုပ်နိုင်တော့မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကတ်စ်က X လူမှုကွန်ရက်မှာရေးသားပြောဆိုထားပါတယ်။အစ္စရေးရဲ့စစ်စင်ရေးဟာဟာမတ်စ်တွေအနေနဲ့ပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကလူ1200ကျော်သေဆုံးခဲ့တဲ့တိုက်ခိုက်မှုမျိုးထပ်မံမလုပ်နိုင်ဖို့ဖြစ်တယ်လို့လည်းသူကပြောပါတယ်။ဂါဇာကိုလည်းအစ္စရေးသိမ်းပိုက်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသအခြေအနေမျိုးနဲ့သူကနှိုင်းယှဉ်ပြောဆိုထားပါတယ်။အနောက်ဘက်ကန်ဒေသမှာအစ္စရေးထိန်းချုပ်ထားပြီးပုံမှန်ဝင်ရောက်စီးနှင်တာတွေဖမ်းဆီးတာတွေလုပ်လေရှိပါတယ်။အစ္စရေးကတော့အကြမ်းဖက်လုပ်ရက်တွေကိုတားဆီးဖို့လို့ပြောပါတယ်။ဂါဇာဒေသကိုအစ္စရေးကထိန်းချုပ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂကမျှော်မှန်းထားတာတွေနဲ့ဆန့်ကျင်ဘက်လည်းဖြစ်နေနိုင်ပါတယ်။ဂါဇာဒေသမှာဟာမတ်စ်တွေကိုဖယ်ရှားပြီးရင်အစ္စရေးအနေနဲ့အဲ့ဒီဒေသမှာဆက်ပြီးမနေဖို့ပြီးခဲ့တဲ့အောက်တိုဘာလတုန်းကအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုထားပါတယ်ရှင်။ဆီးရီးယားနိုင်ငံမှာစစ်ပွဲမပြီးဆုံးသေးတဲ့အကြောင်းနိုင်ငံဟာထိလွှဲရှလဲအခြေအနေနဲ့အခက်အခဲအများအပြားရင်ဆိုင်နေရကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကအင်ကာနီမှာတည်ပြလိုက်ပြီးအလုံးပါဝင်တဲ့နိုင်ငံရေးအသွင်ကူးပြောင်းမှုစီကိုအလင်းအမြန်ဆောင်ရွက်ကြဖို့လဲတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံမှာငြိမ်းချမ်းရေးစီးပွားတည်ငြိမ်ဖွံ့ဖြိုးရေးဆီးရီးယားပြည်သူအလုံးပါဝင်ပြီးတရားမျှတမှုနဲ့တာဝန်ခံမှုတာဝန်ယူမှုရှိရေးတို့ကိုဆောင်ရွက်နိုင်မဲ့အခွင့်အလမ်းကောင်းတစ်ခုရှိနေပြီဆိုတဲ့မျှော်လင့်ချက်ရှိနေကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂီရီပီဒရာဆင်ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြောပါတယ်။ ဒါပေမဲ့လည်းအနာဂတ်အတွက်စိုးရိမ်နေကြသူတွေလည်းအများအပြားရှိနေတယ်။ကျုံ့ရမယ့်အခက်အခဲတွေကအများအပြားရှိတယ်လို့လည်းသူကပြောပါတယ်။ Syria တွေဘက်ကရောနိုင်ငံတကာအတိုင်းဝိုင်းဘက်ကပါဒီကိစ္စတွေကိုမှန်မှန်ကန်ကန်မကင်တွန်းနိုင်ဘူးဆိုရင်ထပ်ပြီးတော့လမ်းလွဲသွားမယ့်အရေးကိုလည်းစိုးရိမ်ရတဲ့အကြောင်းသူကပြောပါတယ်။Syria ဆရာကုလသမဂ္ဂအထူးကိုယ်စားလှယ် Peterson က Syria နိုင်ငံမြို့တော် Damascus မှာတပုန်ခေါင်းဆောင်ဟောင်းတဲ့လက်ရှိအစိုးရခေါင်းဆောင်Ahmed El Shara နောက်အိဆောင်အစိုးရဝန်ကြီးချုပ် Mohammed El Bashir တို့လည်းဒုနယ်လည်းတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကိုဒမတ်စကတ်မြို့တော်ကနေအစီရင်ခံတင်ပြခဲ့တာဖြစ်ပါတယ်ရှင
် View American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6753ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လည်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။နူရူနောက်ပါပူဝါနယူဂီနီတို့နဲ့ဩစတြေးလျကြားဒေါ်လာတန်းချီတန်ဖိုးရှိသဘောတူညီချက်နှစ်ခုပြီးခဲ့တဲ့သတင်းပတ်တွေအတွင်းလက်မှတ်ရေးထုတ်ခဲ့ကြပြီးဒါအဆိုရင်ပစိဖိတ်ဒေသမှာတရုတ်ရဲ့ဩစာလွှမ်းမိုးမှုတိုးလာတာကိုဩစတြေးလျဘက်ကထိန်းညှိမှုမှာအထောက်အကူဖြစ်မယ်လို့သုံးသပ်သူတွေကပြောကြပါတယ်ဒီဘောတူညီချက်တွေဟာဆိုရင်နူရူချူဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရေးနောက်ပါပူဝါနယူဂီနီမှာရက်ဂ်ဘီဘောလုံးအသင်းဖွဲ့စည်းမှုမှာလာမယ့်ဆယ်နှစ်အတွင်းဒေါ်လာတန်ရာချီပေးဖို့ဂရိကဝတ်တွေဖြစ်ပါတယ်ဒါအပြင်ဒီကျွန်းနိုင်ငံနှစ်ခုနဲ့တရုတ်ကြားလုံခြုံရေးသဘောတူညီချက်ရေးထိုးမဲ့အရေးမှလည်းဩစတြေးလျဘက်ကတားဆီးနိုင်မဲ့အခွင့်အလမ်းတချို့ရရှိသွားစေတာဖြစ်ပါတယ်ဒီဘက်နှစ်ပိုင်းနဲ့အတွင်းတရုတ်ဘက်ကပစိဖိတ်ကျွန်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိုတက်တက်ကြွကြွလှုပ်လာတာကြောင့်ဩစတြေးလျအမေရိကန်နဲ့ဒေတာရင်းကတခြားသောမဟာမိတ်နိုင်ငံတွေအတွက်စိုးရိမ်စရာဖြစ်လာနေတာပါတယ်ရှင်။မုံတိုင်းတန်တင်လာကြောင့်ရုရှားလောင်စာစီတင်တင်မောနှစ်ဆင့်အခြေအကျထိခိုက်ပျက်စီးပြီးခတ်ရေးလက်ချမှာလောင်စာစီတန်ချင်း 3,900 လောက်ရိုဖိတ်ခဲ့တဲ့အကြောင်းရုရှားနိုင်ငံပိုင်မီဒီယာကတင်းနှင်းလာနေမှာသတင်းထုတ်ပြန်ပါတယ်။ဘူဂွန်နက်239နဲ့ဘူဂွန်နက် 212တို့ကမဇော့လောင်စာစီတန်ချိန် 9,200 နီးပါးကိုတဲဆောင်လာတာဖြစ်ပါတယ်။လူမှုကွန်ရက်မီဒီယာမှာတင်ထားတဲ့ဗီဒီယိုထဲမှာတော့ရေလိုင်းတွေပေါ်မှာရေနံစီအမဲတွေပေါ်နေတာကိုတွေ့ဆရပါတယ်။ခမန်းချင်းမဇော့လောင်စာစီတန်ချိန် 3,900 လောက်ပင်လယ်ထဲကိုရုတ်ဖိတ်ချခဲ့တဲ့အချိန်အမည်မဖော်တဲ့သတင်းရင်းမြစ်ကိုကိုးကားပြီးရုရှားနိုင်ငံပိုင်RND Novostik ကဖော်ပြပါတယ်။ရုရှားရဲ့ Cluster Data အုပ်ချုပ်ရေးမှူးဘီနီယာမင်ခူဒတ်တပ်ကတော့လောင်စာစီတွေပင်လယ်ကမ်းစပ်ကိုမရောက်သေးဘူးလို့ညင်ညာချက်မှာပြောဆိုခဲ့ပါတယ်။ Bogonet 212ရင်းနှီးတင်သင်းပေါ်မုန်တိုင်းတန်တင်ခဲ့ပြီးနောက်မှာတော့အရေးပေါ်ကယ်ဆယ်ရေးကိုတင်းနှင်းကနေနဲ့မှဆောင်ရွက်ခဲ့ရပြီးသင်းပေါ်သား73ဦးထက်ကတဦးသေဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒုတိယမြောက်ရေနံတင်တင်ပေါ်ဘူဂွန်နက် 239 ဟာလည်းထိခိုက်ပျက်စီးပြီးတင်ပေါ်သား14ဦးနဲ့အတူပင်လယ်ထဲကိုမျောပါခဲ့ပါတယ်။နောက်ပိုင်းမှာတော့ကယ်ဆယ်နိုင်ခဲ့ပါတယ်ရှင်။အမေရိကန်ပြည်တော်စုမှပြီးခဲ့တဲ့လတုန်းကဝက်ရဲ့ကြောက်ကနဲ့အစာထိုးကုသပေးခဲ့သူအဲလာဘားမားပြည်နယ်ကအမျိုးသမီးတဦးပြန်လည်နလန်ထူလာပြီးရှစ်နှစ်ကြာကြောက်ကဆေးကုသခံယူနေရမှုကနေလဲလွတ်မြောက်သွားပါပြီ။ဒါဆိုရင်လူသားတဦးကိုတိရိစ္ဆာန်ရဲ့ကိုတွင်းအင်္ကာတွေနဲ့အခုနောက်ဆုံးအစာထိုးကုသမှုလည်းဖြစ်ပါတယ်။တဝါနာလုံနီဟာဆိုရင်မျိုးပီစာပြောင်းထားတဲ့ဝက်ရဲ့ကိုတွင်းအင်္ကာနဲ့အစာထိုးကုသခံတဲ့ငါးယောက်မြောက်အမေရိကန်ဖြစ်ပြီးထူးထူးခြားခြားဖြစ်စဉ်ကတော့သူမအနေနဲ့အရင်ကဝက်ရဲ့ချောက်ကဒါမှမဟုတ်လဲဝက်ရဲ့နှလုံးကိုအစာထိုးကုသခံရပြီးနှစ်လအတွင်းဖျားနာသေးဆုံးခဲ့ရသူတွေလို့လည်းနာမကျန်းမဖြစ်ခဲ့ပါဘူး။အသက်53နှစ်အရွယ်လွန်နေကဘဝပြန်ဆရသလိုပဲလို့ AP သတင်းအေဂျင်စီကိုပြောပါတယ်။အာအင်ပြဖြိုးနေပြီးကြောက်ကတ်ကောင်တစ်ခုကိုရထားသလိုခန်းစားရပြီးမယုံနိုင်စရာပါလို့သူမကပြောပါတယ်။မျိုးစိတ်ကွဲတွေချကိုရင်းအင်္ကာတွေအစားထိုးကုသရေးနဲ့ပတ်သက်ပြီးလမ်းမနှစ်မှာတရားဝင်ဆက်တင်လေ့လာရေးအတွက်သိပ္ပံပညာရှင်တွေလေ့လာနေချိန်မှာအခုသူမရဲ့ခွဲစိတ်ကုသမှုဟာအရေးကြီးတဲ့အဆင့်တစ်ခုဖြစ်တယ်လို့လဲခွဲစိတ်မှုကိုဥဆောင်ခဲ့သူ N NYU Lagoon Health ကဒေါက်တာ Robert Montgomery ကပြောပါတယ်ဝက်ချောက်ကတ်ကိုအစာထိုးကုသခံယူသူလိုနီးပြန်လည်နလန်ထူလာကြောင့်အင်္ဂါနေ့မှာကြေညာခဲ့တာဖြစ်ပါတယ်ရှင
်ဒီစမှာ78ရက်ပုံထူးမနက်ခင်နောက်ဆွေးရသတင်းတွေဖတ်သိမ်းကြည့်လိုက်ပြပြခဲ့တာပါရှင်အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေဆက်လိုက်ထုတ်လင်းပေးပါမယ်အမေရိကန်သတင်းဆောင်မတစ်ပုဒ်နဲ့စာပါရစီရှင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်လာမယ့်ဇန်နဝါရီလတဲ့အစိုးရတာဝန်တွေတရဝင်းလွှဲပြောင်းယူဖို့ပြင်ဆင်နေချိန်မှာပဲအစိုးရသစ်တက်လာတဲ့အခါအမေရိကန်ရဲ့နိုင်ငံတကာအကူအညီတွေကိုဘယ်လိုနေရာတွေမှာခွဲဝေချမှတ်မလဲဆိုတဲ့အဓိကမေးခွန်းတွေလည်းဖြစ်လာပါတယ်ထရန့်အစိုးရအသစ်အနေနဲ့ဘယ်လိုနေရာတွေမှာအကူအညီတွေဖြတ်တောက်လာနိုင်ပွဲရှိပါလဲဘယ်နေရာတွေကိုတော့ဦးစားပေးဆောင်ရွက်လာနိုင်ပါလဲဖြူသတင်းတောက် Veronica Pelletius Iglesias ပေးပို့တဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်
အိန္ဒိယနိုင်ငံအတွက်ဆေးဝါးထောက်ကူပစ္စည်းတွေကာဇာကမ်းမြောင်အတွက်စားနပ်ရိက္ခာအကူအညီတွေပေးနေတဲ့အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာတခြားနိုင်ငံတွေထက်နိုင်ငံသားအကူအညီအများဆုံးပေးရလှူဒါန်းတဲ့နိုင်ငံဖြစ်ပါတယ်။2022ဘဏ္ဍာနှစ်တစ်ခုထဲမှာတင်အမေရိကန်ဒေါ်လာ80ဘီလီယံလှူဒါန်းခဲ့တာပါ။ဒါဟာဖြစ်လူသားချင်းစာနာမှုအကူအညီစီးပွားဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးလုံခြုံရေးနဲ့တခြားသောပြည်ပလုပ်ငန်းတွေအတွက်ရထားတဲ့ဖက်ဒရယ်အစိုးရအသုံးစရဲ့တရားခိုင်နှုန်းဖြစ်ပါတယ်ဒီလိုနိုင်ငံတကာအကူအညီတွေကိုရွေးကောက်ခံသမ္မတထရမ့်အနေနဲ့ဇန်နဝါရီလထဲဒုတိယကြိမ်အစိုးရတာဝန်တွေစတင်တဲ့အခါဘယ်လိုခွဲဝေသတ်မှတ်သွားမလဲဆိုတာရှင်းရှင်းလင်းလင်းတော့မသိရသေးပါဘူးပရမအကြိမ်သူအစိုးရတာဝန်ယူခဲ့တဲ့ကာလ2018ခုနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာတော့ပြည်ပအကူအညီပေးနေတာတွေနဲ့ပတ်သက်ပြီးအခုလိုပြောခဲ့မှုပါတယ
် We will examine what is working what is not working
ဘယ်အကူအညီတွေကထိရောက်လဲဘယ်ဟာတွေကမထိရောက်ဘူးလဲဆိုတာနဲ့ကျွန်တော်တို့စီကနေဒေါ်လာငွေနဲ့အကာအကွယ်ပေးမှုတွေရနေတဲ့နိုင်ငံတွေအနေနဲ့ကျွန်တော်တို့ရဲ့အကျိုးစီးပွားတွေကိုရောတကယ်ပဲအလေးထားရဲ့လားဆိုတာတွေစမ်းစစ်သွားပါမယ်ကျွန်တော်တို့ကိုလေးစားတဲ့နိုင်ငံတွေမိတ်ဆွေတွေကိုပဲရှေ့ဆက်ကူညီပေးသွားပါမယ
်ပြည်ထောင်စုသမ္မတသက်တမ်းအတွင်းနိုင်ငံသားအကူအညီတချို့ကိုထရမ့်ကဖျက်တောက်ပစ်ခဲ့တာတွေလည်းရှိပါတယ်တိုင်းမဲ့ကွန်ဂရက်စ်လွှတ်တော်ကတော့အကူအညီတွေဖျက်ဖို့ထရမ့်ပြောတာတွေကိုမကြာခဏပယ်ချခဲ့တာပါ။ဂျော့ချ်မီဆင်တက္ကသိုလ်ကအုပ်ချုပ်ရေးနယ်မူဝါဒရေးရာလက်ထောက်ပါမခဂျယ်ရမီမေယာကအခုလိုတုံ့တက်ပြောဆိုပါတယ်
။ He made some significant reductions in any amount of money going towards climate change.
ဥရုယာလေးရေးကိစ္စတွေမှာပေးတဲ့အကူအညီတွေကိုသူတိတိတရဖျက်တောက်ခဲ့တာရှိပါတယ်။ဒါလိုပဲပါလက်စတိုင်းအကူအညီတွေနဲ့ပတ်သက်လို့လည်းအပြောင်းအလဲလုပ်ခဲ့တာတွေရှိပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့နိုင်ငံတကာအကူအညီပေးဆိုင်ရာမူဝါဒတွေကတော့အများကြီးပြောင်းလဲမသွားခဲ့ပဲပုံမှန်ဆက်သွားနေရှိပါတယ်
။ဒေတာဖြည့်ချခွင့်အသိပညာပေးတာနဲ့ဝန်ဆောင်မှုပေးတာလိုလုပ်ငန်းတွေအတွက်အကူအညီတွေကိုအရင်ထရမ့်အစိုးရလက်ထက်မှာကန့်သတ်ခဲ့တာရှိတယ်လို့အခုဒီချိန်မှာလည်းအလားတူပြန်လုပ်နိုင်တယ်လို့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကအကြီးအကဲသုတေသီဘိုနီကလင့်ကပြောပါရယ်။သူကတော့အရင်ထရမ့်လက်ထက်မှာအမေရိကန်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID မှာဒုတိယအုပ်ချုပ်ရေးမှူးအဖြစ်တာဝန်ယူခဲ့ပူးသူလည်းဖြစ်ပါတယ
် Under the Biden administration there have been ways that abortion providers have
အခု Biden အစိုးရလက်ထက်မှာကိုယ်ဝန်ဖျက်ချခွင့်နဲ့ပတ်သက်ပြီးအကူအညီပေးသူတွေကိုသူတို့ရဲ့အသိပညာပေးလုပ်ငန်းတွေအတွက်ငွေကြေးကူညီထောက်ပံ့တာတွေရှိပါတယ်။အရင် Trump လက်ထက်တုန်းကတော့အဲ့ဒီလိုလုပ်တဲ့ NGO တွေကိုငွေကြေးမထောက်ပံ့ခဲ့ပါဘူး
။နိုင်ငံတကာဝန်ကြီးအဖြစ် Trump ရွေးချယ်ထားတဲ့ Marco Rubio ကလည်းကမ္ဘာတစ်ဝန်းဖြစ်ပျက်နေတာတွေကအရေးကြီးတယ်ဆိုပေမဲ့ Trump ရဲ့ America Firstအမေရိကန်ပြည်တွင်းရေးကသာအတိတ်ကဦးစားပေးဖြစ်ရမယ်ဆိုတဲ့မူကိုပို့ပြီးအလေးထားတင်တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကကွန်ဂရက်လွှတ်တော်မှာပြောဆိုခဲ့ပါတယ်
။ On issue after issue we either have lost all common sense
ကဘာပြန်လာရင်နောက်တစ်ခုတစ်ခုလိုက်ရင်လည်းအခြေခံသတိတရားတွေပျောက်အလုတ်ကိုကြိုးစားစားလုပ်နေကြတဲ့ကိုယ့်အမေရိကန်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုဘေးဖယ်ထားတခြားသူတွေနဲ့တခြားအရာတွေကိုပဲထပ်ခါထပ်ခါဦးစားပေးတာတွေဖြစ်လာပါတယ်။
ထရမ့်အစိုးရတဲ့အနေနဲ့အခွန်ထမ်းပြည်သူတွေရဲ့ငွေတွေကိုဘယ်လိုနေရာတွေမှာသုံးနေတယ်လဲဆိုတာသေချာစစ်စစ်သွားလိမ့်မယ်လို့ Glenn ကပြောပါတယ
် I suspect that there will be an audit of all of US
ကဘာတဝန်နိုင်ငံပေါင်း100+ရှိနေတဲ့ USAID ရဲ့လုပ်ငန်းတွေကိုစည်ရင်းစစ်ဆေးတာတွေလုပ်သွားလိမ့်မယ်လို့ကျွန်မထင်ပါတယ
်ဒီလိုလောက်တာကအမေရိကန်အခွန်ထမ်းပြည်သူတွေရဲ့ငွေတွေနဲ့အကူအညီတွေရနေတဲ့နိုင်ငံတွေစီကနေအကောင်းဆုံးကိုပြန်ရဖို့အတွက်ဖြစ်တယ်လို့လည်း Glenn ကပြောပါတယ်ရှင်
ဒါကတော့ Trump အစိုးရသက်တက်လာတဲ့အခါအမေရိကန်ရဲ့နိုင်ငံတကာအကူအညီတွေအပြောင်းလဲဖြစ်လာနိုင်ခြေတချို့ကိုကြားခဲ့ရတာပါရှင်။အခုတော့ထိုင်းရောက်မြန်မာတွေအတွက်သတင်းပုတ်တင်ပြပေးပါဦးမယ်။ဒီဇင်ဘာလ16ရက်နေ့ကစပြီးတော့တရားမဝင်နေထိုင်အလုပ်လုပ်ကင်နေကြတဲ့ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်စတဲ့ဒီ၄နိုင်ငံကရွှေ့ပြောင်းအလုပ်သမားတွေကိုထိုင်းအစိုးရကတရားဝင်အထောက်အထားလက်မှတ်ထုတ်ပေးမဲ့လုပ်ငန်းစဉ်တွေစတင်နေပါပြီ။ထိုင်းနိုင်ငံမှာအထောက်ထားမဲ့နေထိုင်နေကြတဲ့မြန်မာပြည်သားတွေအထက်ကတော့သတင်းကောင်းတစ်ခုဖြစ်ပေမဲ့လို့လည်းတစ်ဖက်ကလည်းပွဲစားနဲ့ဆက်သွယ်လုပ်ကိုင်နေကြတဲ့သူတွေအဖို့ကုန်ကြစည်ပေးရတဲ့ငွေကြေးကလည်းအရင်ကထက်ပိုးပြီးတော့များလာတာကြောင့်အခက်အခဲဖြစ်နေရတဲ့အပြင်လိမ်လည်မှုတွေလည်းကြုံနေရတဲ့အကြောင်းထိုင်းနိုင်ငံကနေမညွညွလင်းသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံကနေထိုင်းနိုင်ငံမှာအထောက်ထားမဲ့နေထိုင်သူတွေမျှော်လင့်နေကြတဲ့ပန်းရောင်ကန်းလို့ခေါ်တဲ့တရားဝင်နေထိုင်အလုပ်လုပ်ကိုင်ခွင့်အထောက်ထားလက်မှတ်ထုတ်ပေးမဲ့လုပ်ငန်းစဉ်အတွက် nameless လို့ပြောကြတဲ့နာမည်စရင်းသွင်းရတာကိုထိုင်းအာဏာပိုင်တွေဘက်ကစတင်လှုံ့ဆော်ပေးနေပြီဖြစ်ပါတယ
်။ထိုင်းအစိုးရအခုလိုမျိုးပေါ့နော်ဒီထိုင်းနိုင်ငံမှာရောက်တဲ့ရွှေ့ပြောင်းမြန်မာလူသမားတွေတန်းနဲ့ချီပြီးရှိတဲ့မြန်မာလူသမားတွေကိုအခုလိုမျိုးအထောက်ထားရှိအောင်လုပ်ပေးတာဒါပြောမယ်ဆိုရင်တော့တော်တော်လေးကိုကောင်းပါတယ်ပေါ့။ကိုယ်တွေဘက်ကလည်းပြောမှဆိုရအခွင့်အရေးလေးတွေလည်းရလာတာပေါ့ဘလို့အခွင့်အရေးတွေရလာလဲဆိုတော့အဲ့ဒီမျိုးသူတို့လုပ်ပေးတဲ့ဘက်ပေါ့နော်အပိုင်းအောင်ကတ်ပေါ့အဲ့ဒီအပိုင်းအောင်ကတ်လေးရှိသွားပြီဆိုရင်ဘလို့ပဲဖြစ်ဖြစ်သွားတာလာတာလေးလည်းရဲတွေပါလေမကြောက်ရတော့ဘူးပြီးတော့အလုပ်တွေပါလေရှာဖွေတဲ့ခါကျလည်းပို့ပြီးတော့အဆင်ပြေလာတာပေါ့ဆက်ရုံလုပ်ပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ကို့မှာထောက်ထားရှိသွားပြီဆိုတော့တတိယတွေကလည်းလက်ခံကြတယ်ပေါ့နော်
ဒီအတွက်ထိုင်းနိုင်ငံမှာရောက်နေကြတဲ့အထောက်ထားမဲ့မြန်မာပြည်သားတွေနဲ့အကျိုးဆောင်ပွဲစားတွေအကြားလှုပ်လှုပ်ရှားရှားဖြစ်လာကြတာပါအခုလိုအထောက်ထားလုပ်ကိုင်းတဲ့နေရာမှာလုပ်ငန်းစဉ်အစဉ်အဆက်ရှုပ်ထွေးမှုတွေဘာသာစကားအားနည်းမှုတွေကြောင့်ပန်းရံကွက်ရနိုင်ဖို့အများစုကတော့အကျိုးဆောင်ပွဲစားတွေကိုပဲကြားတင်ငွေပေးပြီးလှုပ်ဆောင်ကြပါတယ
်အခုလိုမျိုးဘက်လုပ်ပေးတဲ့အခါကျတော့ကုန်ကြစည်လေးတွေပေါ့ကုန်ကြစည်လေးကတော့မတူကြဘူးအများဆုံးကတော့ဒီလိုရောက်လာတဲ့ခါကျတော့တချို့ကထိုင်းစကားမတက်တာလည်းရှိတယ်နားမလဲတာလည်းရှိတဲ့ခါကျတော့ဘယ်လိုလောက်ရမလဲဘယ်လိုလောက်ရမလဲဆိုတာမသိဘူးလေမသိတဲ့ခါကျတော့တချို့ကအမျိုးပေါ်အေဂျင့်တွေပေါ့နော်အေဂျင့်တို့ပွဲစားလို့နဲ့ဝန်ဆောင်မှုလုပ်ပေးတဲ့လူတွေနဲ့ဆက်သွယ်ကြရတာပေါ့ဆက်သွယ်တဲ့ခါကျတော့တယောက်နဲ့တယောက်ဈေးနှုန်းတွေမတူကြဘူးတရားဝင်အစိုးရသတ်မှတ်ထားတာကတော့အများဆုံးကတော့6,000ကျော်လောက်ပေါ့အဲ့ဒီဝန်ကျင်မှာပဲဒါပေမဲ့တချို့ပွဲစားတွေကြတော့လည်းယူတာများတယ်ကိုရီးယားဒီနိုင်ငံမှာဒုက္ခရောက်လို့ဘာမှမပြီးမှလည်းနိုင်ငံရေးအခြေအနေကြသိရမလားအလောက်ကနေလည်းမရှိတဲ့ခါကျတော့အခုလိုမျိုးလာပြီးတော့ထွက်ပြေးလာကြတာပေါ့နော်တချို့ကလည်းအကြောင်းကြောင်းကြောင်းပေါ့ဒီကိုရောက်လာကြတာပေါ့ဒီမှာလည်းအလောက်လည်းမရှိသေးဘူးမြန်မာပြည်ကနေတက်လာတာမကြသေးဘူးလေအခုပဲရိုက်မယ်ဆိုတော့တချို့လည်းတက်လာတာကြက်ပိုင်းမဲ့ရှိသေးတယ်တချို့ကလည်းလာနေတော့ရှိနေပြီပေါ့နော်အလုံးမရှိဘဲနဲ့ဒီဘဲရိုက်တာကြီးကိုထိုင်ဆောင်နေကြတာပေါ့ကိုယ်ကနီးစက်ရဆွေမျိုးသားချင်းအခန်းထဲမှာအလုံးမရှိဘဲနဲ့ဒီလိုမျိုးထိုင်ဆောင်နေကြတာအခုလိုမျိုးဘဲရိုက်ပြေးမှကျတော့ဝမ်းသာကြရတယ်ဒါပေမဲ့တခုကတော့ဝမ်းသာတယ်တခုကကျတော့ဘယ်လိုဖြစ်လဲဆိုတော့ခုနပြောသလိုပေါ့ဝင်ဆောင်ခါတွေပေးရတာရမ်းများတယ်တချို့မှန်မှန်ကန်ကန်လုပ်တဲ့ဝယ်စားတွေလည်းရှိတယ်အေဂျင့်တွေလည်းရှိတယ်သူတို့ကတော့ကောင်းတယ်သူကအစိုးရတက်မှတ်ဈေးတဲ့ဆိုင်အများဆုံး900-1000လောက်ပဲသူတို့ပို့ယူတယ်ပေါ့ဒါသူပဲသွားရလာခအမျိုးပေါ့နော်ဝင်ဆောင်ခါတွေတော့ယူတယ
်ဟုတ်ကဲ့အလုပ်ရှင်နဲ့လုပ်ရင်တော့အစိုးရတက်မှတ်ထားတဲ့ဈေးပမာဏကတော့6500ဝန်းကျင်9500အလောက်ပဲရှိရပေါ့နော်အခုကပွဲစားနဲ့အများအပြားပွဲစားနဲ့လောက်ကြတယ်ဆိုတော့တချို့ပွဲစားကလည်းတောင်းတာ16000ကနေ8500အထိကနေ16000အထိရှိတယ်ပေါ့နော်တဦးနဲ့တဦးမတူကြဘူးအဲ့လိုမျိုးကိုရုပ်ကြည့်တဲ့ပွဲစားနဲ့လောက်လို့ရတယ်ပေါ့နော်တချို့ပွဲစားကလည်း9900တောင်းတဲ့အထက်မှာတချို့ကြတော့လည်းသွေးစိခပါပြီလားမပါဘူးလူလာတော့မသေးချာရေပေါ့နော်သေချာနေရမယ်ပွဲစားကိုပေါ့နော်ကျွန်တော်မျိုးဆိုရင်အများကြီးကုန်ပါ
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကတော့အလုသမားကတ်တွေစပြီးလှုပ်ဆောင်ပြီးတော့မယ့်အကြောင်းနဲ့လုပ်ငန်းစဉ်အစဉ်အဆက်ကာလအတိုင်းတာတွေကိုထုတ်ပြန်ပေးခဲ့ပါတယ်။ဒီထဲမှာလုပ်ငန်းစဉ်အလုံးအတွဲထိုင်းအစိုးရဘက်ကတတ်မှတ်ထားတဲ့ကုန်ကျစရိတ်တွေကိုထည့်သွင်းဖော်ပြထားပြီးမယ်ဆိုရင်တော့အလုသမားတွေအတွဲပို့ပြီးအဆင်ပြေနိုင်မယ်လို့ဆိုပါတယ်။
အထူးတစ်ဖြစ်တော့ကျွန်တော်တို့ကတော့အားကိုးနေတာပေါ့ကိုပမာတန်ယုံမြန်မာတန်ယုံပေါ့နော်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကပြောမယ်ဆိုရင်တရားဝင်ပေါ့နော်ဥပဒေလင်းလင်းပြညာပေးရမယ်တကယ်တမ်းဆိုရင်အေးဘတ်တော့ငါတို့အထောက်ထားမဲ့တဲ့မြန်မာလူသမားတွေကိုဘတ်တော့ရိုက်ပေးပြီပေါ့နော်အေးထိုင်းဆိုရတတ်မှတ်ထားတော့ဘလောက်ကုန်ကြမလဲဥမာဘသွေးစိခါဘာခါဝက်ပါမိခါပေါ့နော်အဲ့ဒီလိုမျိုးကြီးသူကထုတ်ပြန်တာလေးလည်းမရှိဘူးလုတ်ပေးမဲ့ဆိုတဲ့အကြောင်းအရာတော့ပဲထုတ်ပြန်တယ်အတိအကျတော့မထုတ်ပြန်ဘူးမထုတ်ပြန်ဘဲနဲ့သူကခုနပြောတဲ့အေဂျင့်တွေဒီပွဲစားတွေပေါ့နားလည်အောင်ပြောမယ်ဆိုပွဲစားတွေပေါ့နော်ဒီဘက်လုတ်ပေးတဲ့ပွဲစားတွေနဲ့ဆက်သွယ်ပြီးတော့သူတို့ကအမျိုးလုံကြတာပေါ့တယောက်တယောက်နည်းနည်းပါယူစားကြတာပေါ့ ယူဆတဲ့အခါကျတော့ကိုယ်ဒီမှာလည်းနည်းအခက်အခဲတွေဖြစ်ကုန်တာပေါ့တချို့ကလည်းချက်ချင်းလက်ငီးပတ်စံရှာလို့မရဘူးလေအတိုးတွေနဲ့လည်းယူရမယ်ပြီးရင်မြန်မာပြည်ကနေတက်လာတဲ့လမ်းစိတ်တွေရဲ့အကျွေးတွေလည်းရှိတယ်အဲ့ဒါကြောင့်မို့မြေတားရက်ခံချင်တာမြန်မာတန်ယုံရောဒီမြန်မာတန်ယုံနဲ့ပူပေါင်းပြီးလုပ်နေတဲ့ပွဲစားတွေရောမြန်မာတက်တာလေးနဲ့မှန်မှန်ကန်ကန်လေးလုပ်ပေးစေချင်တယ်ကိုယ်မြန်မာပြည်သားအချင်းချင်းပေါ့နော်တနာတင်တာတော့အဖြစ်ထောက်ထားတော့အဖြစ်ပေါ့နော်အမျိုးအစင်ပြည့်စေခြင်းနဲ့ထိုင်းဆိုတော့သူကတရားဝင်လုပ်ပေးတာဒါသူ့ကိုတော့ပြောလို့မရအောင်ကျေးဇူးတော်တင်ရမယ်လေကိုယ်ဒီအထောက်အထားမရှိတဲ့အတွက်အထောက်အထားရှိအောင်လုပ်ပေးတဲ့အတွက်ထိုင်းဆိုရတော့အများကြီးကျေးဇူးတင်တယ်ဒါပေမဲ့အဲ့ဒီလိုမျိုးပဲထိုင်းမှာရောက်နေတဲ့မြန်မာတန်ယုံကလူကြီးတွေနဲ့အကြီးအကဲတွေနဲ့ပြီးရင်ခုနပြောတဲ့ပွဲစားတွေကိုလည်းမြေတားရက်ခံကျင်တာကတော့ဈေးနှုန်းချိုးတူတတလေးနဲ့ပေါ့နော်လုပ်ပေးစေခြင်းတယ်လို့အမျိုးတော့ပြောစေခြင်းတယ်
ပန်းရံကလို့ခေါ်ကြတဲ့တရားဝင်နေထိုင်အလုပ်လုပ်ပိုင်ခွင့်ရှိတဲ့အလုပ်သမားကကိုအရင်ကတော့ထိုင်းနိုင်ငံလေးကိုတရားမဝင်နီးလန်းနဲ့အလုပ်လုပ်ကင်ဖို့ရောက်နေကြတဲ့သူတွေပဲရှောက်ထားကင်ဆောင်ကြတာဖြစ်ပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအထူးသဖြင့်စစ်မှုရန်ဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာတော့တရားဝင်လီချောင်းလိုင်းကနေရောက်လာသူတွေပါထိုင်းနိုင်ငံမှာရေရှည်နေထိုင်နိုင်ကြဖို့အတွက်ပန်းရံကကိုလှုပ်ဆောင်လာကြပါတယ်ရှင်
ဒါကတော့မြန်မာကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်လေးနိုင်ငံကရွှေ့ပြောက်လူသမားတွေကိုတရားဝင်အလုပ်လုပ်ခွင့်လက်မှတ်ထုတ်ပေးတဲ့လုပ်ငန်းစဉ်ထိုင်းနိုင်ငံမှာစပြီးတော့လှုပ်ဆောင်ပေးနေတာနဲ့ပတ်သက်ပြီးမန်းညိုညိုလင်းကထိုင်းကနေသတင်းပေးပို့ခဲ့တာပါအခုတော့ပြည်တွင်းသတင်းတချို့ကိုတင်ပြပေးပါမယ်လက်နက်ကိုင်ပြပခါတွေရှိနေတဲ့စကိုင်းတိုင်းဘက်ကအခြေအနေကိုအရင်ဆုံးကြည့်အောင်ပါစကိုင်းတိုင်းကဏီမြို့နယ်ကြောက်လီကားကျေးရွာနဲ့နှက်ကြီးရွာမှာလေကြောင်းတိုက်ခိုက်မှုကြောင့်အရသား၅ဦးသေဆုံးပြီးတော့၁၉ဦးထပ်မံဒဏ်ရာရရှိခဲ့ပါတယ်။မကွေးတိုင်းစလင်းမြို့နယ်ထဲမှာလည်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးအတွင်းအင်ဒဂျီ300နီးပါးမိရှုခံခဲ့ရပြီးတော့ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။ဒီလိုစကိုင်းနဲ့မကွေးဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။စကိုင်းတိုင်းကဏီမြို့နယ်ကကြောက်လီကားကျေးရွာကိုဒီဇင်ဘာ16ရက်ည8နာရီလောက်မှာစစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ကျေးရွာတွေကြားရောက်ပြီးအရသားတွေထိခိုက်ဒေဆုံးခဲ့တယ်လို့သိရပါတယ်။ဒေဆုံးသူ5ဦးထဲမှာအသက်မပြေသေးတဲ့ကလေးငယ်2ဦးပါဝင်ပြီးနေအိမ်တွေထဲနေထိုင်ချိန်ဘုံသီးကြားရောက်ပေါက်ကွဲပြီးဒေဆုံးခဲ့တာလို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်းဒဏ်ရာရရှိသူတွေကိုနှီးဆက်ရဆေးရုံတွေမှာဆေးကုသပေးနေတယ်လို့ဒေသခံတဦးကပြောပါတယ်။
မင်းကညာရှင်းလာရောကပြည်ညွန့်နဲ့ကြောက်လီကကြီးအောင်လေးမှုချေတာတော့ဒီသူ၅ဦးတည်တယ်၁၂ဦးထိခိုက်ဒဏ်ရာရရှိတယ်ဟုတ်ရွာထဲကိုကြာတာလေရွာထဲသူတို့နေအိမ်ကိုကြာတာဟုတ်120ပုံကြီးလို့ဟုတ်သူတို့ကရွာထဲနေနဲ့လင်းရသူတို့ပေါ်ဝဲနဲ့ပြင်မဲ့ခတ်တဲ့ချိန်မှာကြာပြီးဘုံကမှန်တာရရှိတယ်သူတို့ကြတော့တချို့ကြလဲအိမ်ကြီးတော်လင်းမှာအမေကဘုံကြီးအိမ်ကိုတက်တက်ကြာပြီးတော့ထိဆုံးနိုင်လေရှိတယ်
ကျောင်းလီကကျွော်ကိုဘုံကျဲပြီး၈နှစ်45မှာနတ်ကြီးကျွော်ကိုရဟတ်ရင်နေနဲ့ပြစ်ခတ်ခဲ့လို့လူထိခိုက်ဒဏ်ရာရတာမရှိခဲ့ပေမဲ့အဆောက်အဦတချို့ထိမှန်ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းကတိုက်ခတ်ခံရတဲ့ကျောင်းလီကကျွော်နဲ့နတ်ကြီးကျွော်တွေမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲအကြောင်းမဲ့တိုက်ခိုက်ခံရတာလို့ဒေသခံတွေကပြောနေတာပါ။နာကြီးကြီးရွာဟာမကြာခဏဆိုသလိုနေအိမ်တွေမိရှုခံရပြီးလေကြောင်းကနေအကြိမ်ကြိမ်ဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့ကျေးရွာဖြစ်ပြီးပြီးခဲ့တဲ့ဒီဇင်ဘာ3ရက်ညနေပိုင်းနဲ့ညပိုင်းမှာလည်းလေကြောင်းက3ကြိမ်ဘုံကျဲတိုက်ခိုက်ခံခဲ့ရပါတယ်မကွေးတိုင်းစလင်းမြို့နယ်စံကလေးမြောက်ကျေးရွာမှာလည်းစစ်ကောင်စီစစ်ကြောင်းထိုးပြီးမိရှုဖျက်ဆီးခဲ့လို့နေအိမ်300နီးပါးမိလောင်ကျွမ်းဆုံးရှုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်နေအိမ်တွေကိုမိရှုဖျက်ဆီးခံရတာကြောင့်ဒေသခံတွေ3000လောက်ဟာဘေးလွတ်ရာကိုတင်းရှောင်နေကြရတယ်လို့မင်းဘူးခရိုင်ပကဖထောင်လိုင်းကြီးနဲ့သတင်းပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
။တန်ကလေးက2ရွာရှိရကြ။ရောက်ရွာကိုမင်းစုခံရတယ်။12နာရီ40လောက်ကိုနော်40လောက်မှကျွန်တော်တို့စပြကြ။ဒီလက်နက်ကြီးနဲ့ပြစ်ခတ်ပြီးကမှ12နာရီမိနစ်50လောက်မှဟိုဝင်ပြကြမင်းစုခံရစံကလေးရောက်ရွာပေါ့နော်။နေအိမ်300လောက်ဝန်းကျင်လောက်200ကျော်ကျော်လောက်လောင်မှာပေါ့ဟိုကျွန်တော်အဲ့ရွာကနေ300ဘတ်ချလဲလောက်ကျတရားလုံးဒီပါမိလောင်ပျက်စီးသွားတယ်လို့ပြောတာ။ဟိုဒါပေမဲ့အင်ဂျင်အတိအကျကတော့အခုချိန်ထိစစ်ကြောင်းပြန်လို့ဆုတ်ခွာခြင်းမရှိသေးတဲ့အတွက်လည်းစင်းလေးပါညာမလို့ရသေးဘူး။အင်ဂျင်အတိအကျတော့ကျွန်တော်တို့ဟိုဟိုမရသေးဘူးပေါ့နော်။အပြတ်သားဒေသခံကျွန်တော်300ကျော်400မိပါကျွန်တော်ဟိုစစ်ဆောင်နေရတော့
ဒီဇင်ဘာ17ရက်ကစစ်ကောင်စီစစ်ကြောင်းထိုးချိန်စံကလေးကျေးရွာနဲ့3မိုင်လောက်အကွာမှာရှိတဲ့စီဇွဲကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီနောက်6ရက်အကြာစစ်ကောင်စီဘက်ကအင်အားဖြည့်တင်းပြီး တကြောပြန်နေမြေရှင်းလင်းနေချိန်နေအိမ်တွေကိုမီးရှို့ခံရတာလည်းဖြစ်ပါတယ်စစ်ကောင်စီစစ်ကြောင်းကျေးရွာတွေအနီးမှာရှိနေတဲ့အတွက်ဒေသခံတွေနေရမပြန်နိုင်ကြသေးပဲအရေးပေါ်အကူအညီတွေလိုအပ်နေသေးပဲလို့ကူညီနေသူတွေကပြောကြပါတယ်ခင်ဗျာ
လက်နက်ကန်ပြပခတွေရှိနေတဲ့စကိုင်းနယ်မကွေးဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုညဝင်းအောင်ကတင်ပြပေးခဲ့တာပါမန္တလေးတိုင်းဘက်မှာလည်းဒီရက်ပိုင်းကြေးရွာတချို့မိရှုခံရတဲ့အခြေအနေကိုတစ်ဆက်တည်းတင်ပြပါမယ်။မန္တလေးတိုင်းမရယာမြို့နယ်အနောက်ဘက်ချမ်းမှာရှိတဲ့ကြေးရွာတွေကဒေသခံတွေရဲ့နေအိမ်တွေကိုစစ်ကောင်စီကနေစဉ်ဆိုသလိုမိရှုဖျက်ဆီးနေတယ်လို့အခြေအနေကိုစောင့်ကြည့်နေသူတွေကပြောပါရယ်။ထိတွေ့တိုက်ပွဲမရှိဘဲနဲ့လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်လည်းဒေသခံတချို့တိတ်ဆုံးခဲ့တာရှိပါရယ်။မရယာနောက်ဘက်ချမ်းကအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့နန်းလောင်ကပြောပြပါမယ်ရှင်။
မန္တလေးမြို့နယ်အနောက်ဘက်ချမ်းကကျေးရွာတွေမှာစစ်ကောင်စီဘက်ကနေ့စဉ်ရက်ဆက်ဒေသခံနေအိမ်မီးရှို့တာတွေလုပ်နေတယ်လို့ကျေးရွာအခြေအနေစောင့်ကြည့်သူတွေကပြောပါတယ်
။တိုက်ပွဲတွေမှာရှိလို့အခုကျွန်တော်တို့ရှိတာမီးရှို့တာတောင်းမြင်နေရတာ။သူကမန္တလေးနောက်ချမ်းဟိုမှာကအခိုင်လုပ်ပြီးတော့မှပတ်ရှို့တာပဲ။အဲ့တော့ကပြည်သူတွေမရှိတော့ဘူး။ပြည်သူတွေမရှိတဲ့ခါကျတော့အဲ့ရွာတွေကိုသူတို့ဝင်နေတယ်။သူကမနက်မိုးလင်းကျွန်တော်တို့ခရနာချက်ဆိုရင်ပုံမရှို့တဲ့အခုဒီရပိုင်းတော့တိုက်ရှင်တော့ပုံမရှို့တဲ့ဒီနေ့ရှို့တာဆိုရင်ဥဒေပတ်တေအမေကခရူးစေးအမေကကျွန်တော်တို့ဒီစင်ကုန်းအပပတ်လည်းပူဝါပေါ့နော်။အကုန်လုံးပတ်ရှူလာပြ
။မရယာမြို့နယ်နောက်ဘက်ချမ်းကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်တွေကြားဖြစ်ခဲ့တဲ့နိုဝင်ဘာ19ရက်နေ့ကတိုက်ပွဲပြင်းထန်ပြီးအပြန်အလှန်ပစ်ခတ်တာတွေရှိခဲ့ပါတယ်။တောင်လရင်အဖွဲ့တွေလက်လွတ်ခဲ့ရတဲ့မရယာမြို့နယ်အနောက်ဘက်ချမ်းကျေးရွာတွေထဲမှာရွာသစ်ဝန်းစုနဲ့ချိန်မင်းဆောက်ကျေးရွာတွေကိုပြန်လည်ပြီးတော့သိမ်းပိုက်ရရှိထားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကဒီဇင်ဘာ9ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။မရယာအနောက်ဘက်ချမ်းကမွေထိန်ပင်စင်ကုန်းပိုးဝမြောက်ရွာနဲ့မွေတစ်တော်ယုံအပါဝင်ဥဒိန်နဲ့မွေပသိမ်အဲ့ဒီရွာတွေမှာတိတ္တခံနေအိမ်တွေမိရှို့ခံနေရတယ်လို့ဝက်လက်တဲ့င်းအချက်လက်ကွန်ရက်တာဝန်ခံတူကပြောပါတယ်။ဒါအပြင်မရယာအနောက်ချမ်းကတုံကုန်းရွာအနောက်ဖက်ရန်ကုန်းအုပ်ဆက်ကနေလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့ဒီဇင်ဘာလ17ရက်နေ့တုန်းကအမျိုးသားတူအမျိုးသမီးတူနဲ့ကလေးငယ်တူလက်နက်ကြီးအစထိမှန်ပြီးတော့တိတ်ဆုံးခဲ့ရတယ်လို့ပြောပါတယ်။
အခုနေတာလည်းဒီအမှသူတို့နေရာဒီရမရှိဘူးကသူကျွန်တော်တို့ဒီဘောဘုန်းနဲ့မှကြာတယ်ဆိုရတယ်လို့မျိုးလက်လက်ကြီးကြကြသူအမှအထိုင်တနေရာကောင်းချတာကကျွန်တော်တို့ဒီပကုံးတန်းပကုံးနဲ့ထိုင်ပြီးရွှေထန်းထန်းရွှေရရကြလို့သူကအချိန်နေရာမယူတော့ထိုင်ပြစ်လို့ရတယ်နော်အဲ့တော့မှသူအကောင်ဝေးထောက်ပြီးပြစ်တာဗျအခုချိန်နေတဲ့ပြင်းနေရာတော့မပြအပ်မှာဘယ်သူမှမဝင်နိုင်ဘူးဗျအပ်တတရ
တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေဟာသူရဲ့နေအိမ်တွေမိရှို့ဖျက်ဆီးခံရလို့နေရစီမပြန်နိုင်သေးပါဘူးစစ်ပေဒုက္ခတွေအတွက်အကူအညီတွေလိုအပ်နေတယ်လို့ဆက်ပြောပါတယ်
။ဗရီယာကကျွန်တော်တို့ခုဒီလူတွေကမဝင်ရတယ်ကျွန်တော်တို့လာကြော်ပါရေနော်လာကြော်ပါခါကျတော့ဒီလူတွေအတွက်ဒီစားနေရိတ်ခါဒီချောင်းတွေဖြစ်လာကြအနွေးတွေဝင်စားရလို့အတားရှိရောနော်။ကြံခဲ့တဲ့ဒီစီးတွေကိုလည်းစားကကျွန်တော်တို့နွားတွေဆိုရင်ကျွန်တော်နွားတွေဆိုရင်တော်တော်လေးရလောက်ရှိတယ်ပဲအဲနောက်ထပ်မှကျွန်တော်တို့မရေနောက်ချက်တစ်ချက်လုံးပေါ့ဆိုရင်အဲ့ဒီနွားအကုန်လုံးကိုမရေမျိုးပေါ်ကိုစားသေးသွားတယ်ပေါ့နော်။ဒါနောက်ပြကျွန်တော်တို့အဲ့နောက်ချက်မှရှိတဲ့ကျွန်တော်တို့တောင်တူတုံးလေယာပစ္စည်းတွေပါလေကျွန်တော်တွေသွားတယ်။အဲ့မှာကျွန်တော်တို့တွေမရအလဲပါလေဆိုရင်ရွာပြင်ထုတ်ပြီးတော့မှမီးရှို့ရယ်။အိမ်ကြီးသုံးဆောင်ပြီးဘောကပစ္စည်းကိုဖြုတ်ယူလိုက်ကြ။ဟိုကျွန်တော်တို့ဆောက်လက်စားအိမ်ဒီမှာကျွန်တော်တို့အိမ်ကတခဲရွက်ဒီလိုတကားပေါင်းနေလို့တော့အဲ့လိုမျိုးဟာအကုန်လုံးကိုကျွန်တော်ဖြုတ်ယူရရှိတယ်ပေါ့။ကျွန်တော်တို့တော်တော်များများပါပဲအကုန်လုံးကတော့ဘာလို့ဘာမှမရှိတော့ဘူး။ကျန်ပါသူတို့ကျွန်တော်တို့မြေကြီးရဲ့ကျန်နေကြတော့မှာပဲ။အကောလောပုံတော့ကွာ
မတရားတပိတ်ကျင်းတဲ့နောင်ချိုမြို့နယ်မှာပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးနဲ့စစ်ကောင်စီကြားတိုက်ပွဲတွေနေ့စဉ်ဖြစ်ပွားနေတယ်လို့ MDY PDF ကထုတ်ပြန်ထားပါတယ်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ VOA အနေနဲ့ဆက်လက်ပြီးတော့စုံစမ်းမေးမြန်းနေပါတယ်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကမတရားစင်ကူနဲ့တပိတ်ကျင်းလမ်းကြောင်းကိုစီးရဲအခြေအနေကြောင့်ယာယီတော်လာခွင့်ကတ်သတ်ထားတယ်လို့နိုဝင်ဘာ26ရက်နေ့ကထုတ်ပြန်ထားပါတယ်
မရယာနောက်ချမ်းကျေးရွာတချို့မိရှုဖြစ်စီခင်ရတဲ့အခြေအနေနန်းလောင်တင်ပြပေးခဲ့တာပါရှင်။ဒီဇင်ဘာလ18ရက်ပုံတွင်းနေ့မနက်ခင်း VOA အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်တဲ့အစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32 40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနအိစားအစီအစဉ်အစဆုံးကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာ website Facebook နဲ့ YouTube တို့ကနေနားဆင်လို့ရပါတယ်။ VOA အစီအစဉ်လေးကိုအားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြည်ထောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့ 30 ပထမပိုင်းနာယီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလန့်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေမှာနောက်ဆက်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင
်ဗျ။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ18ရက်ပုံထူးနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေဇက်တိုက်တင်ဆက်ပေးပါမယ်။ဒီထက်ကအရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုကြည့်အောင်ပါ။ပြီးခဲ့တဲ့စက်တင်ဘာလအတွင်းရာဂီမုန်တိုင်းကြောင့်မိုးအဆက်မပြတ်ရွာသွန်းပြီးရက်ရှည်ကြီးကြီးခဲ့တဲ့အတွက်စိုက်ပျိုးမြေတွေပေါ်ကိုသဲမြေတွေဒုနယ်တွေနဲ့ဖုံးလွှမ်းကုန်တာကြောင့်ငိုကလဲမြေတွေကအခုတော့ရာမြေတွေအဖြစ်ပြောင်းလဲကုန်ပါတယ်။ဒီအကြောင်းကိုတော့ကိုခမောင်စွန်းမင်းကတင်ဆက်ထားပါတယ်ရှင်။
ယာဂီစုပါတိုင်ဖုံးမုန်တိုင်းကြောင့်မြန်မာနိုင်ငံမှာမိုးကြီးကျယ်ရက်ရှည်ရွာသွန်းပြီးရေကြီးခဲ့ပါတယ်အဲ့ဒီနောက်ကြားပြည်နယ်ဒေသခေါ်ကင်းဒီနယ်ရှမ်းပြည်နယ်မန္တလေးတိုင်းတောင်ပိုင်းနယ်ပဲခူးတိုင်းအရှိတ်ချမ်းတို့မှာစိုးစိုးဝါးဝါးရေကြီးခဲ့ပါတယ်အဲ့ဒီအထက်မှာမှရမဲသင်းမြို့နယ်ပျော်ပွဲမြို့နယ်တွေမှာဆိုရင်တောင်ကျရေတွေဟာလှိမ့်စင်လာပြီးရွှွန်နွန်တွေကိုသဲလာကချောင်းရေတွေတက်လာပြီးသဲမြေတွေပို့ကုန်တာကြောင့်မူလလဲမြေတွေအပေါ်ဒူးတယ်ကြီးကြီးလွှမ်းမိုးသွားပါတယ်အဲ့ဒီအတွက်လဲမြေတွေပျောက်ကုန်ပြီးရာမြေပုံစံကိုပြောင်းသွားပါတယ်မူလလဲမြေတွေပုံစံပေါ်အောင်ပြန်ဖော်ဖို့ကလည်းရေကြီးနေတဲ့ရွာတွေကလဲမြေတွေကောကိုသဲတွေရှွန့်တွေဖုံးလွှမ်းကုန်တဲ့အတွက်လူရင်အားနဲ့ပြန်ဖော်ဖို့ကတော့မလွယ်ပါဘူးအဲ့ဒီအတွက်အခက်အခဲတွေကြားကနေရာမြေအဖြစ်ပြောင်းလဲသွားတဲ့အပေါ်ရာသီးနှံကိုပဲစိုက်ပျိုးကြတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတစ်ပင်စိုက်ပျိုးရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်နေတဲ့ရနသာဒင်းကားအဖွဲ့ကကိုဒင်းကားကအခုလိုပြောပါတယ်
အိမ်မှာတချို့နေရာတွေဆိုလဲနုံးမုံကြီးတင်းနေကြရပါဗျာတချို့နေရာဆိုလဲသဲလုံးလုံးထိုးသွားပြီးတော့အကုန်ပျောက်သွားပါဘောနဘောဟာရအသည့်တွေလို့ဖြစ်ကုန်တာပေါ့ဒီရတာတောင်ပေါ်ရတဲ့ဒီသဲပါလာရဲ့အောက်မှာကိုဒီနဘောလေခွင်းနေရာနေရောသားပေါ့ရာပင်ပုံစံမျိုးကြီးဖြစ်သွားရဲ့နောက်ပြီးတော့တချို့နေရာမှာနုံးတွေအထူးကြီးကြတယ်ကလေရနေရာပုံစံတွေပျောက်သွားသူလဲကိုအခက်ခဲအကြုံပါပဲကိုဘာဖြစ်လို့ဆိုဟိုအစိမ့်သက်တဲ့ကြီးဖြစ်သွားတယ်ကိုအကုန်လုံးကဒီနေရာရေဒါမင်းမဲ့နေပင်ပါရအကုန်ပြောင်းသွားသွားကြလေကော။ဘာမှမဟုတ်လို့လို့ရရဲ့ပုံစံတိတ်မတွေးသေးဘူးကြကော။သူကဒါလုံးတဲ့တိုင်းနဲ့အခက်ခဲမဟုတ်ဘူး။လုံးလုံးဘာမှကိုလုံးလို့မရတဲ့ပုံစံကြီးကိုဖြစ်သွားတာဗျ။အကူကြီးရအကိုကျွန်တော်ဟိုမြန်မာလူမျိုးရလဲကိုကောက်ရုံမီးတော့ပဲလေ။ဖြစ်တော့ခဏပဲနောက်ပိုင်းကျကိုသူလဲသွားပြီ။ဒီတိုင်းမြန်ဟိုရေရှိပလန်နေပါရောက်တိတ်မတွေးဘူးလေကော။ဟိုပြောရရင်တော့ကိုခဏပါပဲကျွန်တော်လည်းဒါဟိုလိုမျိုးရေရှိဟိုလိုမျိုးကူညီရဲ့လူပါရှားရှားမှလေကော။အကုန်လုံးကလည်းကိုကဟိုကိုခက်ခက်နဲ့ကိုဖြစ်နေကြတော့ဟုတ်တယ်ဟုတ်တယ်လူရလဲတော်တော်များများကိုကူညီခြင်းတော့မကူညီနိုင်တော့ဘူးကူကာလာမှာလို့ဤဖြစ်နေတာသူဒုက္ခတောင်မင်းမြောင်းမင်းမကယ်ဆိုင်ဖြစ်ကုန်တာပေါ့ကွာ
တဲဖုံးသွားလို့လက်မြေကနေရာမြေအဖြစ်ပြောင်းလဲသွားတဲ့အတွေ့စိုက်ပျိုးသီးနှံတွေလည်းပြောင်းလဲစိုက်ပျိုးကြရပါတယ်ဒါပေမဲ့လည်းတဘာဝအခြေအနေချင်းမတူတဲ့အတွေ့အခက်အခဲတွေရှိတယ်လို့ပဲခူးတိုင်းအရှိတ်ချမ်းအခြေစိုက်ထားတဲ့တဘာဝပတ်ဝန်းကျင်အဖွဲ့ Save the Tree ကကိုကျော်သူရကသူမြင်တွေ့သမျှကိုအခုလိုပြောပါတယ်
အဲယူကြီးကအချွေရွာကိုပြန်လာလူတိုင်းလောက်တယ်လက်ရှိကကျွန်တော်လောက်နေတာပေါ့ကျွန်တော်တို့ကအင်ဆောင်ပေးတာမျိုးကျွန်တော်ကျမကြီးတောင်းချောက်မှန်တယ်လုပ်ပြတာမျိုးကျွန်တော်တို့စစ်စစ်တွေ့ရတာရလူတင်နေတာလို့ပြောတယ်အဲကျွန်တော်ရေဘေးသိမ်းရွာရောက်တော့ဒီရေဘေးရေဘေးရဲ့တဲရောက်မှုကြောင့်နောက်ဆုံးပြည်တဲ့ခံမျိုးတွေမှာဒီရေကြောင့်တဲနှုံးနေနေရှာလို့ဒီလဲရရဲ့ပူကောင်းနိုင်လားဆိုပြီးနှုံမေးဘူးတယ်သူတို့ကအဖြေကတော့နိုးလို့ဖြေတယ်ပေါ့နော်တောင်းမဟုတ်ဘူးပေါ့နော်သူတို့လဲရမြေတွေမှာလက်ရှိဖုံးသွားတာကဲကြီးဖြစ်နေတဲပေါ့နော်မနှုံးမဟုတ်ဘူးဟိုတဲဖြစ်နေတဲ့အတွက်မလို့လက်ရှိသူ့လေယာဉ်ရေးမှာဆက်ရတာတော့အခက်အခဲရှိတယ်ပြောတယ်ဟိုလေယာဉ်နေရာရာနေတဲ့ဖြစ်တဲ့နေတိုင်းဘုတိဘာကနာရှိကောင်းဆိုတော့ဒီတဲကြောင့်ဆိုက်ပြိုးရမှတ်ပြီးနေမိကချူဟာရီတိုက်ကိုကတ်သွားတာပေါ့နော်အဲ့တော့သူတို့ဒါမှရှိတဲ့တဲနဲ့အဲ့ဒီအဲ့လိုမျိုးသားနဲ့ဘာညာရောပြီးပြန်ဆက်ရမျိုးတွေရှိတယ်ကျွန်တော်မြင်တဲ့မြင်တာဆိုက်တော့ဆိုက်တယ်သူတို့တဲတဲတွေသူချစ်တော့တာအပေါင်းလိုက်ကြီးတွေတွေ့ရရှုနေနေမှာတော့ဒီကြတော့ဒီအခက်အခဲဖြစ်တော့အမှန်ပဲဗျအဲ့တဲတွေဖုံသွားရှုနေနေမှာအဲ့လိုဒုဒုနေတော့မလွယ်နိုင်ဘူးလေအဲ့လိုမျိုးနဲ့ပဲလွယ်မလဲကိုရည်ရမ်းများမှာဖြစ်နိုင်ဘူးလားမဟုတ်ဘူးလို့လို့ရရတယ်ဒါမှမအရှင်နေပြရမယ်မလွယ်လောက်ဘူးအားလုံးကလည်းကိုယ်ထနဲ့ကွာအထိခိုက်နေကြတယ်ဆိုတော့မလွယ်ဘူးဘောပြောဘူ
းအဲ့ဒီလိုလဲမြေတွေပေါ်ကိုသဲတွေရှွန့်တွေဒူးတယ်ကြီးကြီးမားမားနဲ့ဖုံးလွှမ်းသွားတဲ့အတွက်ကြောင့်သူ့လေကိုယ်လေတတ်မှတ်ထားတဲ့ဘောင်တွေစီးတွေပျောက်ကုန်တဲ့အတွက် ကျေးတိုင်တဲ့မြေစင်းကပြန်လဲတိုင်းတာပေးရတာတွေလည်းရှိပါတယ်။တချို့ကကော်ပြားပေါက်ပြားတွေတုံးပြီးပြန်လဲဖော်ထုတ်ကြတာရှိပေမဲ့တဲထုရွှန်းတူကြီးကတမျောတခေါ်ဖြစ်နေတဲ့အတွက်ကြောင့်လုပ်ငန်းမတွင်ကျပါဘူး။အဲ့ဒီအတွက်တချို့ကလည်းဘာမှမစိုက်ပြိုပဲဒီတိုင်းပစ်ထားကြသလိုတချို့ကလည်းလေကနေရာအဖြစ်ပြောင်းလဲပြီးလုပ်ကင်ကြတာတွေ့ရပါတယ်။ပြည်ကတဲ့2015ခုနှစ်ကလည်းမြမာရင်းကအထက်ပိုင်းစကိုင်းတိုင်းနဲ့အလဲပိုင်းကမကွေးတိုင်းအေယော်ရီမြစ်အနောက်ဘက်ကန်ဒေသမှာရေလွှမ်းမိုးမှုအကြီးကျယ်ဖြစ်ခဲ့ပူပါတယ်။အဲ့ဒီအချိန်ကစကိုင်းတိုင်းကလေးမြို့နယ်ဘက်ကစိုက်ပျိုးမြေတွေပေါ်မှာသဲတွေရှင်တွေဖုံးလန်းသွားတာရှိခဲ့ပေမဲ့ဒေသကငြိမ်းချမ်းနေတဲ့အခြေအနေကြောင့်ဆေးရည်ရားတွေတုံပြီးအချိန်မီဖြည့်ရှင်းနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီတော့ကအခြေအနေဟာယာဂီမုန်တိုင်းကြောင့်ဖြစ်တဲ့အနေအထားလောက်တော့ကြီးမားခြင်းမရှိပါဘူး။ယာဂီမုန်တိုင်းကြောင့်ရေကြီးတဲ့အခြေအနေဟာဆိုရင်မြန်မာနိုင်ငံစိုက်ပျိုးမြေအားလုံးရဲ့ငါးပုံတစ်ပုံလောက်ရေလွှမ်းမိုးသွားတဲ့အတွက်ပြည်တွင်းစစ်အကြီးအကျယ်ဖြစ်နေလို့ငကိုကမှစစ်နိုင်ကအခက်အခဲကြုံနေတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာအရင်ကတည်းကပိုမိုဆိုးဝါးပြီးအကြက်အတဲဆက်ရောက်လာပါတယ်။စိုက်ပျိုးကင်းဧကပေါင်း9သိန်းနီးပါးပျက်စီးပြီးတွဲနွားကောင်ကြီးက3သိန်းကျော်သေဆုံးခဲ့တယ်လို့တဘာဝဘေးဒဏ်စီမံခန့်ခွဲရေးကော်မတီကအဲ့ဒီအချိန်ကကြေညာခဲ့ပါတယ်။ရေဘေးဒုက္ခသည်အဖြစ်ကလူပေါင်း9သိန်းနီးပါးသေဆုံးသူပေါင်းက900ကျော်ရှိနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာလူသားချင်းကူညီစောင့်ရှောက်ရေးညှိနှိုင်းဆောင်ရွက်ရေးယူ UNOCHA ကခန့်မှန်းထားပါတယ်။စစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ကိုတိုင်ကပကံကအပြန်ရဟတ်ကျင်ပေါ်ကနေပတ်ကြည့်မှသူထင်ထားတာတဲ့ပိုပြီးဆိုပါကြောင်းအဲ့ဒီအချိန်ကဝန်ခံထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကြိုတင်ကာကွယ်မှုတွေဘာမှလုပ်ထားတာမရှိခဲ့ပါဘူး။ဒီနေရာမှာနိုင်ရှင်စရာတစ်ခုကနှစ်30အတွင်းအပြင်းထန်ဆုံးလို့သတ်မှတ်ထားတဲ့အဲ့ဒီယာဂီမုန်တိုင်းဓာတ်ရိုက်တိုက်ခိုက်တာခံရတဲ့ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာလည်းရေကြီးတာဆိုးဆိုးဝါးဝါကြုံတွေ့ခဲ့ရပါတယ်။ဒါပေမဲ့လဲမြေတွေစိုက်ပျိုးမြေတွေအပေါ်ရေလွှမ်းမိုးသွားတာပဲရှိပြီးသဲတွေရှင်တွေဖုံးလွှမ်းသွားတာမရှိခဲ့ပါဘူး။အဲ့ဒီအတွက်ရေကျသွားတဲ့အခါမှာမူလအတိုင်းလဲမြေတွေပေါ်လာပါတယ်။စစ်ကောင်စီကိုနိုင်ငံတကာကအသိမှတ်မပြုခဲ့ပေမဲ့ယာဂီမုန်တိုင်းကြောင့်ပြည်ပေးတံခံရတဲ့မြန်မာနိုင်ငံကိုတော့နိုင်ငံတကာအကူအညီတွေအရင်ကတည်းကပိုမိုပေးလာတာတွေ့ရပါတယ်ဒီတိုင်းနိုင်ငံကဒေါ်လာ 1.5 သန်းနဲ့ပထမအဆုံးအချိန်အကူအညီပေးခဲ့ပါတယ်။တခါ EU ဥရောပသမဂ္ဂကမြန်မာနိုင်ငံရေပေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ယူရိုငွေ 1.2 သန်းထောက်ပံ့ခဲ့ပါတယ်။ EU အနေနဲ့ယာဂီမုန်တိုင်းတန်ခံရတဲ့တခြားနိုင်ငံတွေကိုလည်းထောက်ပံ့မှာဖြစ်ပေမဲ့မြန်မာနိုင်ငံကတော့အများဆုံးရတာဖြစ်ပါတယ်။ဒါအပြင်ရန်ကုန်မြို့ရှိအမေရိကန်တန်ယုံကလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ online dashboard မိတ်ဆက်ပေးထားခဲ့ပါတယ်။အဲ့ဒီကနေသတင်းအချက်အလက်တွေရယူနိုင်ပြီးစာနာဧကဖူလုံရေးနဲ့ယာတိဥရုဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်အောင်အထောက်အကူပြုထားပါတယ်။ဒါအပြင်ကုလသမဂ္ဂစာနာဧကအစီအစဉ် WFP ကလည်းအကူအညီတွေပေးခဲ့ပါတယ်။တစ်ဆက်တည်းအိန္ဒိယကအကူအညီတွေလည်းပေးပို့ထားပါတယ်။ဓာရီဟာပြည်ပကအကူအညီဓာရီဖြစ်ပြီးပြည်တွင်းကပရိဒအသင်းတွေလူပုဂ္ဂိုလ်တွေရဲ့အကူအညီတွေကလည်းနေ့စဉ်နဲ့အများအပြားရှိခဲ့ပါတယ်ဓာရီအားလုံးဟာရေကြီးတဲ့အချိန်မှာပဲဖြစ်ပါတယ်ဒါပေမဲ့စောစောကပြောသလိုစိုက်ပျိုးမြေတွေပေါ်တဲရုတွေပုံလွှမ်းပြီးမူလစိုက်ပျိုးမြေပေါ်ထုတ်ဖို့အပိုင်းမှာတော့ပြည်တွင်းပြည်ပအကူအညီတွေတိတ်မရှိကြတော့ပါဘူးယာဂီမုန်တိုင်းတန်တဲ့ဒေသတွေမှာစိုက်ပျိုးရေးတွေနလန်မထူနိုင်သလိုမြဝကျွန်းပေါ်ကလွဲပြီးကျန်ဒေသတွေမှာပြည်တွင်းစစ်ဖြစ်နေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေကောင်းကောင်းမဖြစ်ထွန်းတော့ပါဘူး။ဒါကြောင့်မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲကြီးကြုံတွေ့နေရပြီးဆိုတာကိုနိုင်ငံတကာအဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်တွေကသတိပေးခဲ့ပါတယ်။အခုလဲလာမဲ့2025ခုနှစ်နှစ်ကူးချိန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်သူပေါင်းကသန်း20လောက်ရှိလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကပြောပါတယ်။အဲ့ဒီအထက်က5သန်းခွဲလောက်ကအသက်ရှင်နေထိုင်နိုင်ရေးအတွက်အရေးပေါ်အကူအညီအမေရိကန်ဒေါ်လာ 1.1 ဘီလီယံပေးဖို့လဲ UNOCHA ကဒီကနေ့အစီရင်ခံစာထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါအပြင်ကမ္ဘာပံကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာထပ်ပြီးကျဆင်းဖို့အလားအလာရှိတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းဖြစ်ပါရရှင်အခုဆက်ပြီးတော့အပတ်စဉ်အမေရိကန်နိုင်ငံရေးသတင်းဆောင်မကိုလည်းတင်ပြပေးပါမယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဆိုရှယ်မီဒီယာလူမှုကွန်ရက်ကနေထိတ်တန့်ကုန်သွယ်ဖက်နိုင်ငံတွေဖြစ်တဲ့ကနေဒါတရုတ်နဲ့မက္ကဆီကိုနိုင်ငံတွေအပေါ်မှာသွင်းကုန်ကွန်တိုးမြင့်မယ်လို့ချိန်ချောက်ထားပါတယ်ထရမ့်ပြောတဲ့အတိုင်းသာတကယ်လုပ်ခဲ့မယ်ဆိုရင်တော့ဖြစ်လာနိုင်တဲ့စီးပွားရေးအပေါ်အကျိုးသက်ရောက်မှုတွေအကြောင်းကိန်းဖာရာပို့သတင်းပေးပို့ထားတာကိုတော့ကိုကြီးညံ့ကပြောပြပါမယ်ရှင်
USMCA လို့ခေါ်တဲ့အမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံအကြားကုန်သွယ်ရေးသဘောတူညီချက်ကို2020ခုနှစ်တုန်းကသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးခဲ့တော့ကအီလိနိုက်လယ်သမားဒေးဗစ်အိုက်ဇာမန်တယောက်အမေရိကန်ကုန်သွယ်ရေးမူဝါဒအတွက်အကောင်းမြင်ခဲ့ပါတယ
်။ဒါကလုံးဖို့လိုအပ်တဲ့ကိစ္စတစ်ခုဖြစ်ပါတယ်
။ဒါပေမဲ့လည်းထရမ့်ရဲ့နောက်ဆုံးဆိုရှယ်မီဒီယာလူမှုကွန်ရက်ကနေကနေဒါနဲ့မက္ကဆီကိုနိုင်ငံအပေါ်သွင်းကုန်ကွန်တွေတိုးမြင့်မယ်လို့ပြောဆိုတာဟာ USMCA ရဲ့သဘောတူညီချက်ကိုချိုးဖောက်ရာချပြီးပြောင်းမှုနဲ့ပဲပိဇက်ဈေးကိုထိခိုက်နိုင်ပါတယ်။အမေရိကန်ဟာဒီပစ္စည်းတွေကိုအဲ့ဒီနိုင်ငံတွေကိုတင်ပို့နေတာဖြစ်ပြီးအိုက်ဇာမန်လိုလယ်သမားတွေအတွက်အဓိကဝင်ငွေလည်းဖြစ်ပါတယ
်။
သွင်းကုန်ကွန်တိုးမြင့်တာဟာအပြန်အလှန်ဖြစ်စေတဲ့ပြဿနာပါပဲ
။ဘူးလိုမီယူတီရဲ့သွင်းကုန်ကွန်အကုန်လုံးကိုတိုးမြင့်လိုက်မယ်ဆိုရင်တော့ကျမတို့ရဲ့ကုန်သွယ်ပေးနိုင်ငံတွေကတုံ့ပြန်လာမှာပါ။
Kimberly Closing ကကယ်လီဖိုးနီးယားပြည်နယ် Los Angeles ကဘောဂဗေဒပညာရှင်မှာ
ချမ်းသာတဲ့တိုင်းပြည်တွေမှာအခွန်ငွေရဖို့သွင်းကုန်ကုန်ပေါ်မှာမှီခိုနေရတာမျိုးတော့မရှိပါဘူ
းအပြည်ပြန်စာအုပ်ထဲမှာအလှဆုံးစလုံးကတော့သွင်းကုန်ကုန်ပဲဖြစ်ပါတယ
်ပြီးခဲ့တဲ့အော်တိုဘာလတုန်းကရှီကာဂိုစီးပွားရေးကလပ်တစ်ခုမှာထရမ့်မဲဆွဲစကားပြောစဉ်အခါကဒီလိုသွင်းကုန်ကုန်တိုးကောက်တာဟာအမေရိကန်စီးပွားရေးကိုဘလို့အထောက်အကူဖြစ်စေမလဲဆိုတာပြောခဲ့ပါတယ
်။နံပါတ်1ကတော့ဒီနိုင်ငံကကုမ္ပဏီတွေကိုကာကွယ်ပေးဖို့ဖြစ်ပါတယ်။နောက်ဒီထောင်ထဲချီဝင်လာမဲ့ကုမ္ပဏီအစ်စ်တွေကိုပါကာကွယ်ရမှာပါ။စီးပွားရေးကိုအရင်ကနဲ့မတူအောင်တိုးတက်စေမှာပါ
။ပါတီဆွဲမရှိအကျိုးအမြတ်အတွက်မဟုတ်တဲ့အခွန်ဖောင်ဒေးရှင်းရဲ့2024ခုနှစ်ဇွန်လအစီရင်ခံစာအရသမ္မတထရမ့်ပထမသက်တမ်းမှာအမေရိကန်ဒေါ်လာဘီလီယံ380တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုသွင်းကုန်ကုန်ကောက်ခံခဲ့တာမှာအမေရိကန်အနေနဲ့80ဘီလီယံလောက်အခွန်အသစ်အဖြစ်ရခဲ့ပါတယ်။သမ္မတဂျိုးဘိုက်ဒန်လက်ထက်မှာအဲ့ဒီတည်းကသွင်းကုန်ကုန်တော်တော်များများကိုအရင်တိုင်းထားပြီးဒပိုင်းလျက်ကူးပစ္စည်းနဲ့လျှက်စစ်ကားတွေအပါအဝင်အမေရိကန်ဒေါ်လာ18ဘီလီယံဘိုးလောက်တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ထပ်ကောက်ခဲ့ပါတယ်။အဲ့ဒီနှစ်ခုပေါင်းလိုက်ရင်ပြီးခဲ့တဲ့9နှစ်တာကာလအတွင်းသွင်းကုန်ကုန်တိုးမြင့်ကောက်ခံမှုကြောင့်အမေရိကန် GDP ပြည်တွင်းအသက်တင်ထုတ်ကုန် 3.2% ရာခိုင်နှုန်းလျော့နေခဲ့ပြီးအမေရိကန်မှာအချိန်ပြည့်အလုပ်3,400လျော့နေခဲ့ပါတယ
်။ Tariffs are not a
Brigas ဆိုင်ပြည်အတွက်ကို Illinois လယ်သမားတွေအတွက်ကိုသွင်းကုန်ကအာသာချက်မဟုတ်ပါဘူး
။ Ryan Whitehouse က Illinois လယ်သမားဘူရိုရဲ့ဥပဒေပြုရေးဆိုင်ရာညွှန်ကြားရေးမှူးဖြစ်ပြီးလယ်သမားတွေအကြိုလွှတ်တော်အမတ်တွေစီတင်ပြပေးသူပါ2019ခုနှစ်မှာတရုတ်ဘက်ကအမေရိကန်ပဲပိဇက်ပို့ကုန်အပေါ်တုံ့ပြန်ကုန်ကောက်ခံခဲ့ပြီးတခြားနေရာကပဲပိဇက်တွေဝယ်ခဲ့ပါတယ်ဒီနှစ်မှာလည်းတရုတ်နိုင်ငံကအမေရိကန်ပဲပိဇက်တင်သွင်းတာ18ရာခိုင်နှုန်းလောက်အထိကျသွားပြီး2016ခုနှစ်တုန်းက40ရာခိုင်နှုန်းအထိရှိခဲ့တာပါတရုတ်အကောက်ခွန်ချက်လက်တွေရဘရာဇီးကပဲပိဇက်တွေကတော့86ရာခိုင်နှုန်းအထိရှိခဲ့ပါတယ်သွင်းကုန်ကအစ်စ်တွေအပြန်အလှန်ကောက်ခံကြရင်ဈေးကြတာနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြောင်းမှုနဲ့ပဲပိဇက်လယ်သမားတွေထိခိုက်ဖို့ရှိတယ်လို့ White House ကစိုးရိမ်နေပါတယ
် And if you look at
ဘီငါထရမ့်ဆိုရသွားခဲ့တဲ့လမ်းကြောင်းကိုကြည့်ရင်စိုးရိမ်မှုတွေဖြစ်စေတဲ့လမ်းကြောင်းပါပဲကျွန်တော်တို့ကဒီဈေးဝက်ကိုပိတ်တာမဟုတ်ဘဲဖွင့်ထားစီချင်တာပါ
We're going to have the biggest
ကျွန်တော်တို့တည်တန်းကာလအတွင်းအကြီးဆုံးစိုက်ပျိုးရေးကုန်သွယ်မှုလုံငွေအများဆုံးပြလာတော့မှာပါ
History show
သမိုင်းရတော့ဒီမှာနိုင်တဲ့လူရှိမှာမဟုတ်ပါဘူ
းဒါကြောင့်အခုလိုတင်းတင်းမာမာပြောဆိုမှုတွေဟာသွင်းကုန်ကုန်အစ်စ်တွေဖြစ်မလာဖို့ဒေးဗစ်အိုက်ဇာမန်လို့လည်းသမားတွေကမျှော်လင့်နေပါတယ်ခင်ဗျာ
ကိုညင်းညင်းပြပြခဲ့ရပါရှင်ဆိုရှယ်မီဒီယာမှာလူကြိုက်များတဲ့သတင်းတူတွေကိုလည်းတင်ဆက်ပေးပါမယ်အွန်လိုင်းပေါ်ကနေကုန်ပစ္စည်းအစုံရောင်းချတဲ့ Amazon ကုမ္ပဏီကမြေပြင်ကနေမကပဲကောင်းကင်ဘော်ကပါပစ္စည်းပို့ဆောင်ဖို့လည်လံရှာနေပါတယ်ဘရာဇီးနိုင်ငံမှာတော့နာမည်ကျော်ဘောလုံးသမားနာမည်နဲ့ဝယ်လေးတစ်ကောင်နာမည်ကြီးနေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြိုက်များတဲ့တမနစ်သတင်းတူတွေကိုတော့မအေးသနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်
မှာအယောင်းဝယ်လုပ်တဲ့ e-commerce လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Amazon ကဥရောပမှာပထမဦးဆုံးအကြိမ်အနေနဲ့အီတလီနိုင်ငံမှာ drone နဲ့ဆင်းသက်ပြီးတော့ပစ္စည်းပို့ဆောင်တာဖြစ်ပါတယ်။သူတို့ကဒီဇင်ဘာလ4ရက်နေ့မှာအီတလီနိုင်ငံအလဲပိုင်း Abruzzo ဒေသ San Salvo မြို့မှာဆန့်ကျင်ခဲ့တာပါ။လာမယ့်နှစ်မှာဝန်ဆောင်မှုစတင်နိုင်မှုအတွက်လိုအပ်တဲ့သတ်မှတ်ချက်တွေပြည့်မိအောင်အီတလီအာဏာပိုင်တွေနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Amazon ကပြောပါတယ်။ အရင်ကတော့သူတို့2024နှစ်ကုန်ပိုင်းမှာအီတလီနဲ့ဗြိတိန်မှာ drone နဲ့ပစ္စည်းပို့ဆောင်မှုတွေစတင်မှုမျှော်လင့်ကြောင်းပြောထားတာပါဗြိတိန်လေကြောင်းကြီးကြပ်ရေးအဖွဲ့ကလည်းဩဂုတ်လတုန်းက Amazon ပါဝင်တဲ့စီမံကိန်း6ခုကိုရွေးချယ်ခဲ့ပြီးတော့ပစ္စည်းပို့ဆောင်ရေးအခြေခံအဆောက်အုံစစ်ဆေးရေးနဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာ drone သုံးဆွဲနိုင်မှုစမ်းသပ်သွားမယ်လို့ဆိုပါတယ် Amazon Prime Air drone ပို့ဆောင်ရေးဝန်ဆောင်မှုကို2022ဒီဇင်ဘာလမှာစတင်ခဲ့ပြီးတော့လက်ရှိမှာတော့ American ပြည်အောင်စုကTexas ပြည်နယ်နဲ့ Arizona ပြည်နယ်တချို့နေရာတွေမှာတုံးနေပါတယ်။ Amazon ရဲ့ပစ္စည်းပို့ဆောင်ရေး drone တွေအီတလီကောင်းကင်မှာပထမဆုံးအကြိမ်ပြန်တန်းခဲ့တာ2024ဒီဇင်ဘာလ4ရက်ပါ။ MK30 drone တစ်တည်းနဲ့စမ်းသပ်ခဲ့ပါတယ်။ဒီလုပ်ငန်းပိုင်းမှာဦးဆောင်နေတဲ့ Amazon Computer မျက်စိအစီအစဉ်တုံးထားတဲ့အလိုလျောက်ထိန်းချုပ်စနစ်နဲ့ drone တွေဖြစ်ပါတယ်လို့အီတလီမှာပစ္စည်းစမ်းပို့ခဲ့တာနဲ့ပတ်သက်ပြီးတော့ကြေညာချက်မှဖော်ပြထားပါတယ်။ရှေးလျှောက်တော့တဖြည်းဖြည်းတိုးချဲ့သွားမှာဖြစ်တယ်လို့ကုမ္ပဏီပြောခွင့်ရက Rider သတင်းဌာနကိုပြောပါတယ်ရှင် UNESCO ကဘာဒရမ်ရဲ့ယဉ်ကျေးမှုအမွေနှစ်စီးရင်ဝင်တစ်သားဒရာတွေဖြစ်ပါတယ်တရုတ်ပြည်ကရိုးရာတစ်သားဒရာဒီဇိုင်းပုံတွေနဲ့စောက်လို့ရင်းကြီးတွေကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကဘာဒရမ်ရဲ့ယဉ်ကျေးမှုအမွေနှစ်စီးရင်တွေကို2024ဒီဇင်ဘာလ5ရက်နေ့ကပဲထည့်သွင်းလိုက်တာပါဒီတရားမျိုးတွေကဖူချက်နဲ့ကျဲကျန်းပြည်နယ်တွေမှာအများဆုံးတွေ့ရပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကလေးကစောက်ထားတာဖြစ်ပါတယ်။တန်တချောင်းမှမတုံးရက်ပစ်ရိုက်တာမျိုးမလုပ်တစ်သားရိုးရာပြီးသူကကရိယာတုံးပြီးတော့တစ်သားတိုင်းတွေနဲ့ရက်ဖောက်စောက်လုပ်ထားပါတယ်။တရုတ်ပြည်မှာကငကားလေပွဲတော်မှာဒီတရားပေါ်ကများများဖျက်လျှောက်လေဘဝမှာပုံမို့ချမ်းသာကြွယ်ဝလေပဲလို့ရိုးရာယူရှိပါတယ်။ဒီတရားတွေကို2009မှာ UNESCO စင်းနဲ့ထည့်ခံရပြီးတဲ့နောက်ပြစီမှုတွေကြောင့်စီးရင်ကထုတ်ခဲ့တာပါအခု2024မှာပါရာဂွေးနိုင်ငံ Ascension မှာကျင်းပတဲ့19ချိန်မြောက်အစိုးရများနှင်းတော်ဖလှယ်ပွဲမှာတရုတ်ပြည်ကတစ်သားတရားတွေကိုကမ္ဘာ drum နဲ့ယဉ်ကျေးမှုအမွေနဲ့စီးရင်နဲ့ပြန်ထည့်သွင်းလိုက်တာဖြစ်ပါတယ်ပီရူးနိုင်ငံလီမာမြို့တော်မှာလမ်းပေါ်ပောက်ကွဲမှုထဖြစ်တဲ့အခိုက်အတန့်ဖြစ်ပါတယ်။ဒီဇင်ဘာလ5ရက်ကြာသပတေးနေ့ကလမ်းမေးလျက်10မီတာပုံပောက်ကွဲပြီးတော့အနည်းမှလမ်းလျှောက်နေတဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရသွားပါတယ်။ခရိုင်အနေနဲ့စီမံခန့်ခွဲရေးလက်ထောက်မန်နေဂျာရဲ့အဆိုအရလျက်10ကေဘယ်ကျူပြန့်ပြင်းနေချိန်မှာပြဿနာတစ်ခုခုရှိပြီးတော့လျက်10ဘဝများသွားတာကနေပောက်ကွဲတာဖြစ်နိုင်တယ်လို့ဆိုပါတယ်။လုံခြုံရေးကင်မရာမှာတွေ့ရတဲ့ပုံမှာတော့ပောက်ကွဲချိန်မှာအနားကိုအချိန်ကိုက်ရောက်နေတဲ့အမျိုးသမီးကမီတာဘောက်စ်အဖုံထိမှန်ပြီးတော့ကျင်းနေပြုတ်ကျသွားတာတွေ့ရပါတယ်။ချက်ချင်းဆိုလိုပဲအနားမှာရှိနေတဲ့စစ်သားတယောက်ရောက်လာပြီးတော့သူ့ကိုဆွဲထုတ်ခဲ့စေပြီးခဲ့ပါတယ်။ဒဏ်ရာရတဲ့အမျိုးသမီးဘာမှတော့သိပြီးတော့မထိခိုက်သွားပါဘူး။လက်စစ်တအားကုမ္ပဏီဖြစ်တဲ့ Plus Energy ကတော့ဒီကိစ္စကသူတို့နဲ့မဆိုင်ဘူးလို့ညင်သွားခဲ့ပါတယ်။ American ပြည်အောင်စုအနောက်ခြမ်း California ပြည်နယ်မြောက်ပိုင်းလူနေကျဲတဲ့ကံယူရန်ဒေသမှာငရင်လှုပ်သွားတာကိုလုံခြုံရေးကင်မရာတွေကမှတ်တမ်းဗီဒီယိုမှာတွေ့ရပါတယ်။ကြာသပတေးနေ့ဒီဇင်ဘာလ5ရက်ကပြင်အား Richard Scale 9နဲ့ငရင်ကြီးလှုပ်တဲ့အခါမှာဆေးကြောက်စိုက်ပျိုးခင်းတဲ့ကဆေးကြောက်ပင်တွေအချိန်ပြင်းပြင်းနဲ့လှုပ်ခါနေတာတွေ့ရတာပါ။ငရင်တစ်ခုကရေကူးကန်တွေကရေတွေနဲ့ပေါင်းပင်ခတ်ပြီးတော့လှုပ်ခါနေတာတွေ့ရပါတယ်။ပြင်းအားများတာကြောင့်ဆူနာမီဘေးဆိုးရင်ရလို့ကံယူရန်မြို့ရဲ့အနေပိုင်းနေရာတွေကပြည်သူတွေဘေးလွတ်ရာရွှေ့ပြေးခဲ့ရပြီးတော့နောက်ပိုင်းမှာတော့ဆူနာမီသတိပေးချက်ပြန်ရုပ်ခဲ့ပါတယ်။အမေရိကန်နောက်ပိုင်းပစိဖစ်ကံယူရန်အချိန်မနဲ့7နာရီမထိုးခင်မှာငရင်လှုပ်သွားပြီးတော့နောက်တနာရီခွဲလောက်အကြာမှာတော့ကယ်လီဖိုးနီးယားနဲ့အော်ရီဂွန်ကံယူရန်မိုင်900အရှိဒေသမှာထုတ်ပြန်ထားတဲ့ဆူနာမီသတိပေးချက်ကိုပယ်ဖျက်လိုက်တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ဘရာဇီးလ်နိုင်ငံမှာဟိုဆေလူးစ်ဂရာစီယာဆိုတဲ့အမျိုးသားတူသူကိုဗစ်ကပ်ပြီးကာလအတွင်းမှာရခဲ့တဲ့အကျန်းစီကိုအကောင့်ထဲပေါနေတာပါသူကခွေးလိမ့်ကျင်ပြီးတဲ့တင်းတန်းစရာလုံးမယ်လို့စိတ်ကူးမိခဲ့တာပါဒီလူကိုသူတယောက်တည်းလှုပ်တာမဟုတ်ဘဲနဲ့သူ့ရဲ့လက်ထောက်အနေနဲ့ပါဘလိုဆိုတဲ့ဝက်လေးတစ်ကောင်ခံခဲ့ပါတယ်ကိုဗစ် -19 ကပ်ပြီးကြောင့်ရီယိုမျိုးကစားတောက်ဆိုင်လုပ်ငန်းတွေထိခိုက်ပြီးတော့သူအလုပ်ပြုတ်သွားတဲ့အခါမှာဂရာစီယာကခွေးလမ်းလျှောက်ပေးတာနဲ့လေ့ကျင့်ပြီးတဲ့အလုပ်တွေကိုပြောင်းလုပ်ခဲ့ရတာပါသူရဲ့ဘဝမှာပို့ပြီးတော့အထူးအဆန်အချိုးခွေဖြစ်သွားခဲ့ရတာကတော့ဥရုဂွေးဘောလုံးသမားဂျော်ဂျီယန်ဒီအာရာစကီတာရဲ့နာမည်ကိုယူပြီးမှဲ့ထားတဲ့ဝက်ကလေးပါဘလိုဒီအာရာစကီတာကိုဝေးစားလိုက်တာဖြစ်ပါတယ်။ဒီဝက်လေးကတိတ်လိမ်မှာပြီးတော့သူပြောသမျှလည်းနားထောင်ခွေးနယ်လည်းအတူတူလိုက်ပြီးတော့လမ်းလျှောက်တာပါ။ သိပ်ပြော့စကားနားမထောင်တဲ့ခွေးတွေမှာဝက်ကလေးပါဗလိုနဲ့တွေ့ရတဲ့အခါမှာနည်းနည်းငြိမ်သွားကြပြီးထိန်းလို့ပို့လွှဲတာတွေ့ခဲ့ရပါတယ်။ဒါကြောင့်မလို့သူ့ရဲ့အာမာကန်နီနိုခွေးဟိုတယ်မှာပါဗလိုကအရေးပါတဲ့ရာထူးရထားပါတယ်။ဝက်ကလေးပါဗလိုရဲ့ထူးခြားတဲ့ဂုဏ်သတင်းကလူမှုကွန်ရက်မှာနာမည်ကျော်လာပြီးတော့ရီယိုမြို့ကခွေးချစ်သူတွေစီတာမကသတင်းဌာနတွေရဲ့အာရုံစိုက်တာပါခံနေရတာဖြစ်ပါတယ်ရှင်။
ဆိုရှယ်မီဒီယာလူကြိုက်များသတင်းတိုတွေကိုမအေးသနာကျော်ကစူးစီးတင်ပြပေးခဲ့တာပါရှင်။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုအလှည့်ပေးပါဦးမယ်။ပြစ်သစ်နိုင်ငံတောင်ပိုင်းကလင်ယုံမြို့မှာနှစ်စဉ်ဒီဇင်ဘာလဆန်းကိုရောက်တိုင်းတမျိုးလုံးမီးအောင်စုံတွေနဲ့ဖန်တီးထားတဲ့အမှုပညာလက်ရာတွေအဖြစ်အသွင်ပြောင်းသွားပါရယ်။မီးအောင်တွေကိုတုံပြီးတော့ပညာအမှုပညာရှင်တွေကဒီမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရာတွေကိုမြင်ရဖို့တော့မဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပေးပါလိမ့်မယ်ရှင်။
ပြင်သစ်နိုင်ငံတောင်ပိုင်းကလီယော်မြို့ဟာပြင်သစ်ရဲ့တတိယအကြီးဆုံးမြို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း2000လောက်ထဲကရောမခေတ်လက်ရာတွေ၊အလဲခေတ်နဲ့ညံသစ်ထွန်းနဲ့ရီနက်ဆန့်ခေတ်လက်ရာရှေးဟောင်းသမိုင်းဝင်ဘိသုကလက်ရာတွေရှိလို့ကုလသမဂ္ဂယူနက်စကိုကကမ္ဘာအပွေနှစ်အဖြစ်ထိန်းသိမ်းရမယ့်နေရာလို့သတ်မှတ်ထားပါတယ်။အခုလိုမြို့တွေကအထင်ကြီးရနေရာတွေမှာနှစ်စဉ်ဒီဇင်ဘာလဇန်းရောက်တာနဲ့မီးရောင်စုံတွေနဲ့လင်းထိပ်ပြီးတော့ဆန်းသစ်တဲ့အမှုပညာပြာခန်းတစ်ခုလို့အသွင်ပြောင်းသွားပါတယ်။မဲတော်မာယာကိုဂုဏ်ပြုတဲ့အနေနဲ့လီယော်မြို့သူမြို့သားတွေကအိမ်ပရင်းပောင်တွေမှာဖျောင်းနိုင်တွေထွန်းကြတဲ့1852ခုနှစ်ထဲကမီးထွန်းပွဲတော်အစဉ်အလာကိုခေတ်သစ်ဒီပညာနဲ့ပေါင်းပြီးတော့လီယော်မီးထွန်းပွဲတော်ကိုကျင်းပတာဖြစ်ပါတယ်။အခု2024ခုနှစ်မှာ25ချိန်မြောက်ကြာရောက်တဲ့ခေတ်သစ်လီယော်မီးထွန်းပွဲတော်မှာတော့ဥရောပနိုင်ငံစုံကအမှုပညာရှင်တွေဖန်တီးထားတဲ့အမှုပညာလက်ရာ32ခုကိုလီယော်တစ်မြို့လုံးမှာမြင်ခဲ့ရပါတယ်။လွန်ခဲ့တဲ့25နှစ်အတွင်းမှာလုပ်ခဲ့တဲ့မီးထွန်းပွဲတော်တွေတုန်းကလူကြိုက်များခဲ့တဲ့အမှုပညာလက်ရာ6ခုကိုပြန်လည်ပြသထားတာကဒီနှစ်ရဲ့ထူးခြားမှုဖြစ်တယ်လို့လီယော်မျိုးတော်ဝန်ကပြောပြပါတယ်
။ Bien on trouvera au total 6 œuvres qui ont déjà été présentées.
အရင်မီးထွန်းပွဲတော်တွေမှာပြခဲ့မှုတဲ့အမှုပညာလက်ရာတွေကပရိသတ်တွေသဘောကျကြတဲ့ဖန်တီးမှု6ခုကိုဒီနှစ်ပွဲတော်မှာပြန်လည်ပြသထားပါတယ်။ကျွန်တော်နောက်မှမြင်နေရတဲ့ I love Lyon ဆိုတဲ့ဖန်တီးမှုအပါအဝင်လီယွန်မြို့ကိုကိုစားပြုတဲ့ postcard တွေထဲမှာတွေ့နိုင်တဲ့ဖန်တီးမှုလက်ရာတွေဖြစ်ပါတယ်။အရင်လုပ်ခဲ့တဲ့မီးထွန်းပွဲတော်တွေတုန်းကပျော်စရာအခိုက်အတန့်တွေကိုပြန်ပြီးတတိယစီခြင်းတဲ့သဘောဖြစ်ပါတယ်
။လီယွန်မြို့ရဲ့အထင်ကြီးအထိတ်မှတ်တစ်ခုဖြစ်တဲ့14ရောက်မြောက်လူဝီဘရင် Louis the 14th ရုပ်ထုကြီးကို Snow Globe ကြီးလို့ဖန်တီးထားတဲ့အမှုပညာလက်ရာကအရင်ပွဲတော်တုန်းကလူအများသဘောကျခဲ့တယ်လို့အခုတခါလဲမီးထွန်းပွဲတော်လာကြသူတွေကြားမှာရေပန်းစားနေပါတယ်။မြို့တော်ရင်ပြင်မှာ Snow Globe ကြီးကိုဖန်တီးထားတဲ့အတွက်ရင်ပြင်ပတ်ဝန်းကျင်တစ်ခုလုံးကိုထွန်းလင်းသွားစေတယ်လို့ I Love Lyon ကိုဖန်တီးတဲ့အမှုပညာရှင်ကရှင်းပြပါတယ
် C'est pas simple parce que il y a beaucoup de travail de mise au point on met en place
ဒီဟာကိုဖန်တီးရတာတိတ်တော့မလွယ်ပါဘူး Snow Globe ကြီးလို့ဖြစ်အောင်အောက်ခြေကိုဆောက်ရပါတယ်ဖန်လုံးကြီးထဲမှာနှင်းတွေကျနေတယ်လို့ဖြစ်အောင်လဲလေမှုဖန်တီးရပါတယ်လေတိုက်ရင်အလုံးလွင်သွားနိုင်တာမို့ရာသီဥတုတန်ခံနိုင်ဖို့လည်းထည့်စဉ်းစားရပါတယ်အလုံးအစဉ်ပြေပြေဖြစ်သွားတဲ့အတွက်ကျွန်တော်တို့အတိုင်းထက်အလွန်ဝမ်းသာရပါတယ်။စိန်ခေါ်မှုတွေကြားကအရေးဆုံးလုပ်ခဲ့ရပေမယ့်အဲ့ဒါကြောင့်လဲလူကျင်တဲ့ပုံတိုင်းထွက်လာတဲ့အမှုပညာလက်ရာတစ်ခုလို့ပြောနိုင်ပါတယ်။လူတွေငေးကြည့်သဘောကျနေကြတာကိုမြင်ရတော့အောင်မြင်တယ်လို့ပြောရမှာပါ။
အခုလိုမီးရောင်တွေနဲ့အေယာမအမှုပညာလက်ရာတွေကိုဖန်တီးပြသမှုတွေမှာလူမှုဝန်ကျင်နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတတိပြုစရာကိစ္စတွေကိုလည်းမိမောင်းထိုးပြထားတာတွေ့ရပါတယ်။Coral Ghost လို့နာမည်ပေးထားတဲ့ဖန်တီးမှုဆိုရင်ပင်လယ်ရေထဲမှာဒီတိုင်းဆွန့်ပစ်ထားခဲ့ကြတဲ့ငါးဖန်ပိုက်တွေကြောင့်ရေနေသတ္တဝါတွေအသက်ဆေးဆုံးရတဲ့အထိဒုက္ခရောက်ကြရတာကိုသိစေဖို့ဖန်တီးထားတာဖြစ်ပါတယ်
။ C'est une œuvre qui est faite de anciennes filets de pêche nommés filets fantômes.
ဒီမှာဒီတိုင်းစွန့်ပစ်ထားခဲ့ကြတဲ့ငါးဖန်ပိုက်အဟောင်းတွေသုံးပြီးတန်တာကြောက်တန်းတစ်ခုကိုဖန်တီးထားတာဖြစ်ပါတယ်။မောင်ဆေးမျိုးကကုမ္ပဏီထုနဲ့ပေါင်းပြီးဒီငါးဖန်ပိုက်အဟောင်းတွေကိုရှာဖွေဆက်ယူထားတာပါ။ကျွန်တော်တို့ကဘာကြီးရဲ့ပင်လယ်ရေသမုဒ္ဒရာတွေထဲမှာတဘာဝအတိုင်းရှိနေတဲ့အရာတွေဘလောက်အနည်းများနေသလဲဆိုတာကိုပေါ်လွင်စေအောင်တန်တာကြောက်တန်းအတုထုကိုလှုပ်ထားတာဖြစ်ပါတယ်။
ကဘာကြီးပူနွေးလာမှုရဲ့ဆိုးကျိုးကတက်ရှိအလုံးအပေါ်တက်ရောက်မှုရှိနေတယ်ဆိုတာကိုပုံဖော်ဖန်တီးထားတဲ့အနုကီးဆိုတဲ့ဖန်တီးမှုကိုလည်းမိထွန်းပွဲတော်လာသူလူကြီးလူငယ်မရွေးသဘောကျကြပါရယ် အေးခဲတဲ့အတိတ်ဆဝိုင်းဒေသမှာနေထိုင်ကြတဲ့အင်းညိုရဲ့တိုင်းရင်းသားတွေလိုအနုကီဇက်ကောင်လေးနှစ်ကောင်ကိုဖန်တီးထားတာဖြစ်ပါတယ
်။ Les Anouki ce sont des personnages des petits personnages blancs inspirés des Inuits.
အင်းညိုရဲ့တိုင်းရင်းသားတွေကိုသဘောကျပြီးတော့အနုကီလို့နာမည်ပေးထားတဲ့ဇက်ကောင်လေးတွေကိုဖန်တီးထားတာပါ။သူတို့နေထိုင်တဲ့ပတ်ဝန်းကျင်မှာရေခဲတွေအေးပျော်ကုန်တဲ့အတွက်သူတို့ကပတခြားနေရာတွေမြို့တွေစီကိုလှည့်လည်ပြီးတော့သွားနေရတယ်ဆိုတာကိုသိဖို့ထားတာဖြစ်ပါတယ်။ပြောပြောနေတတ်တဲ့ဒီဇက်ကောင်လေးတွေကတယောက်နဲ့တယောက်ခင်မင်းရင်းနှီးမှုအတူတကွရှိမှုကိုကိုးစားပြုတယ်လို့ကျမတို့ရဲ့ခံစားချက်တွေကိုလည်းသူတို့ကပြောပြနိုင်ပါတယ်။ကပ္ပီးပူနေလာမှုရဲ့တည့်ရောက်မှုတွေကိုတိုက်ရိုက်ခံနေရတဲ့အင်ညူအတိုင်းသားတွေဖြစ်တော့တဘာဝပတ်ဝန်းကျင်အကြောင်းကိုလည်းသူတို့ကပြောပြနေကြပါတယ်။
Christmas ကိုကြိုဆိုတဲ့လီယော်မီထွန်ပွဲတော်ကိုနှစ်စဉ်ဒီဇင်ဘာလဇာနိုင်မှာ၄ရက်ကြာကျင်းပပါတယ်။မျိုးရဲကအထင်ကြီးနေရာတွေသာမကအပန်းဖြစ်အနားယူနိုင်ကြတဲ့ပန်းခြံတွေမှာပါမိအောင်တွေနဲ့အမှုပညာဖန်တီးမှုတွေကိုပုံဖော်ပြသထားတဲ့အတွက်မိအလှတွေကိုလှည့်ပတ်ချင်ရင်တယောက်နဲ့တယောက်ဆုံတွေ့နိုင်ကြတာကိုမျိုးကန်တွေသဘောကျနေကြပါတယ်
ça rapproche le monde il y a tout le monde qui sort enfin c'est quand même le côté de l'allant à toucher ni ja le soudé sous-zin mou mieux
ဖြစ်စီပါလေအိမ်ပြင်ရောက်နေကြပြီမယ်ခရစ်စမတ်ကိုကျိုးဆိုတဲ့လီယော်မီထွန်ပွဲတော်ကိုနှစ်စဉ်ဒီဇင်ဘာလဇာနိုင်မှာ၄ရက်ကြာကျင်းပပါတယ်မျိုးရဲကအထင်ကြီးနေရာတွေသာမကအပန်းဖြစ်အနားယူနိုင်ကြတဲ့ပန်းခြံတွေမှာပါမိအောင်တွေနဲ့အမှုပညာဖန်တီးမှုတွေကိုပုံဖော်ပြသထားတဲ့အတွက်မိအောင်တွေသဘောကျနေကြပါတယ်ဆာပရော်ရှုမွန်းကြတူမီကီဆော့ဖန်စကိုင်းမလူကူရီအားလုံးအတူရှိနေကြလေဆိုတဲ့စူးစင်းမှုမျိုးဖြစ်စီပါလေအိမ်ပြင်ရောက်နေကြပြီမယ်ခရစ်စမတ်ကိုကျိုးဆိုတဲ့လီယော်မီထွန်ပွဲတော်ကိုနှစ်စဉ်ဒီဇင်ဘာလဇာနိုင်မှာ၄ရက်ကြာကျင်းပပါတယ်မျိုးရဲကအထင်ကြီးနေရာတွေသာမကအပန်းဖြစ်အနားယူနိုင်ကြတဲ့ပန်းခြံတွေမှာပါမိအောင်တွေနဲ့အမှုပညာဖန်တီးမှုတွေကိုပုံဖော်ပြသထားတဲ့အတွက်မိအောင်တွေသဘောကျနေကြပါတယ်ဆာပရော်ရှုမွန်းကြတူမီက
ီဆော့ဖန်စကိုင်းမလူကူရီအားလုံးအတူရှိနေကြလေဆိုတဲ့စူးစင်းမှုမျိုးဖြစ်စီပါလေအိမ်ပြင်ရောက်နေကြပြီမယ်ခရစ်စမတ်ကိုကျိုးဆိုတဲ့လီယော်မီထွန်ပွဲတော်ကိုနှစ်စဉ်ဒီဇင်ဘာလဇာနိုင်မှာ၄ရက်ကြာကျင်းပပါတယ်မျိုးရဲကအထင်ကြီးနေရာတွေသာမကအပန်းဖြစ်အနားယူနိုင်ကြတဲ့ပန်းခြံတွေမှာပါမိအောင်တွေနဲ့အမှုပညာဖန်တီးမှုတွေကိုပုံဖော်ပြသထားတဲ့အတွက်
Il y en a vraiment besoin, c'est important, c'est des petits événements comme ça qui permettent de lâcher un peu.
ဒီလိုပွဲမျိုးကျမတို့လိုအပ်တယ်အရေးပါတယ်လို့ထင်ပါတယ်။ဒီလိုပွဲတော်မျိုးရှိတဲ့အတွက်ကျမတို့တွေနေ့တူတူကယုံကံလှုပ်ရှားနေကြရတဲ့ဘဝကနေခဏလွတ်မြောက်သွားတယ်လို့ခံစားရပါတယ်။လူမှုဘဝမှာကြုံနေကြရတဲ့အခက်အခဲတွေဆိုရင်တောကတွေကနေခဏတာလွတ်မြောက်သွားစေပါတယ်။တညက်နေပဲဖြစ်ဖြစ်ကိုယ်မှာရှိတဲ့အခက်အခဲတွေကိုခဏဘေးဖယ်ထားပြီးစိတ်ချမ်းသာပျော်ရွှင်သွားစေပါတယ်။
မျိုးရဲတဝိုက်မိအောင်တွေနဲ့အလှဆင်ဖန်တီးပြသမှုတွေကိုလူတွေလွယ်လွယ်ကူကူချေချင်းရှောက်ကြည့်နိုင်ကြဖို့အတွက်မိထွန်ပွဲတော်ကျင်းပတဲ့နေရာတဝိုက်လမ်းတွေကိုခွဲတော်ချိန်အတွင်းပိတ်ထားပါတယ်။အဲ့လိုပိတ်ထားလို့တွားရည်လာရည်ခက်ခဲတာကိုတော့မျိုးကန်တချို့ကသိပြီးတော့သဘောမကျကြပါဘူး
။ C'est beau mais c'est un peu chiant pour ceux qui travaillent encore surtout moi le soir.
လာတော့လာပါတယ်ဒါပေမဲ့ကျမတို့ညာဘက်အလုံးလုံးတဲ့သူမျိုးအတွက်နည်းနည်းစိတ်နှောက်ယှက်ဖြစ်ရပါတယ်လမ်းတွေအလုံးပိတ်ထားတော့အိမ်ပြန်ရတာခက်ခဲပါတယ်ကျမနေတာကတိမ်မဝေးတော့ကံကောင်းတယ်လို့ပြောရမှာပါကျမရဲ့လုပ်ဖို့ကြိုက်ဘက်တည်းဆိုရင်ငါးရက်ခွတ်ဘက်မှာနေကြတော့အိမ်ပြန်ရခက်ကြပါတယ်လမ်းတွေပိတ်ထားတော့ဘတ်စကားတွေအလုံးရင်ကျောထဲမှာရှေ့ဆက်သွားမရဖြစ်နေကြပါတယ်ပွဲတော်က၄ရက်ထဲမို့တော်ပါသေးတယ်
ပြည်ထောင်နိုင်ငံတောင်ပိုင်းကလီယော်မြို့ကိုနှစ်စဉ်ကဘာလှည့်ဧည့်သည်6တန်းထက်မနည်းလာတယ်လို့လီယော်ခီးသွားလုပ်ငန်းဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါရယ်အခုလိုမျိုးနိုင်ငံဆောင်ကကဘာလှည့်ခီးသည်တွေအလားများတဲ့မြို့မှာအခု2024ဒီဇင်ဘာလ5ရက်ကနေ6ရက်နေ့အထိ4ရက်ကျင်းပခဲ့တဲ့လီယော်မီထွန်ပွဲတော်ကိုပြင်သစ်ပြည်တွင်းနဲ့နိုင်ငံတကာဧည့်သည်2တန်းလောက်လာတယ်လို့ပွဲစီစဉ်သူတွေကပြောပါရယ်ဘယ်သူမှမစိုးအခမဲ့လာကြည့်နိုင်တဲ့လီယော်မြို့ကမီထွန်ပွဲတော်မှာဧည့်သည်တွေအနေနဲ့ပရဟိတအလူအတွက်ဖျောင်းနိုင်တချောင်းကို2ယူရိုနဲ့ဝယ်ယူပြီးတော့ခရစ်စမတ်ကောင်းချီးမင်္ဂလာတွေမျှဝေနိုင်ဖို့လဲစီစဉ်ပေးခဲ့ပါရှင်။ကျမဆူမြမောပ
ါ။မဆူမြမောတင်ဆက်တဲ့ကမ္ဘာတလွားထီးသွားအစီအစဉ်ပါရှင်။ဒီစီစဉ်တဲ့ review ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VOA website စာမျက်နှာအပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်လို့ရပါတယ်။အခုတော့သတင်းကြေကိုပြောပြပါဦးမယ်ရှင်။ရုရှားနိုင်ငံမြို့တော်မော်စကိုမှာရုရှားဗိုလ်ချုပ်ကြီးတဦးလှုပ်ကြံတက်တက်ခံရမှုဟာသူတို့လက်ချက်ဖြစ်တယ်လို့ယူကရိန်းကအင်္ဂါနေ့မှာပြောပါတယ်။စကူတာမှာပုံတက်ဆင်ပြီးအဝေးထိန်းစနစ်နဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာပါ။ရုရှားစစ်တပ်ရဲ့နျူကလ িয়ার ဇီဝနဲ့ဓာတုကာကွယ်ရေးဆိုင်ရာတပ်ဖွဲ့များအကြီးအကဲဒုတိယဗိုလ်ချုပ်ကြီး Igor Krylov ဟာရုံးကိုအသွာအင်္ဂါအထွက်မှာပဲတက်ပြတ်ခံခဲ့ရတာပါ။သူနဲ့အတူသူ့ရဲ့လက်ထောက်လည်းတည်ဆုံခဲ့ပါတယ်။နောက်ဆီးရီးယားရေးနဲ့ပတ်သက်လို့ကတော့နိုင်ငံအတွင်းစစ်ပွဲတွေမပြီးဆုံးသေးတဲ့အကြောင်းနဲ့ထိလဲထိလွယ်ရှလွယ်အခြေအနေနဲ့အခက်အခဲများပြားကိုရင်ဆိုင်နေရဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကသတိပေးပါရယ်အားလုံးပါဝင်တဲ့နိုင်ငံရေးအသွင်ကူပြမှုအမြန်ဆုံးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါရယ်ငြိမ်းချမ်းရေးတည်ငြိမ်ဖွံ့ဖြိုးရေးနဲ့စီးပွားပြည်သူအားလုံးပါဝင်ပြီးတရားမျှတမှုနဲ့တာဝန်ခံမှုရှိဆောင်ရွက်နိုင်မဲ့အခွင့်အလမ်းကောင်းတစ်ရက်တော့ရှိနေပါပြီလို့စီးပွားနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ကီယာဖက်ဒါဆန်ကလုံခြုံရေးကောင်စီမှအင်္ဂါနေ့ကပြောဆိုခဲ့ပါရယ်ရှင် ဒီနေ့အတွက်အစီအစဉ်လေးကတော့ဒီလောက်ပါပဲရှင်ဒီနေ့အစီအစဉ်ထုတ်လို့ရေမှုကတော့နားလောင်ပါရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင်ဒီဇင်ဘာလ18ရက်ပုံထုနေ့မနက်ခင်း VOA Radio အစီအစဉ်ဒီကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရုပ်သံအစီအစဉ်တစ်ဆက်တစ်ခုလုံးကိုတော့ digital ရုပ်သံလိုင်းကနေဖမ်းယူနားဆင်လို့ရပါတယ်ရှင်ကျမတို့အစီအစဉ်ဒီကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အားလုံးပဲစမ်းမပေးခင်ကြပါသေးရှင်ကျမခင်ပြထွေးပါနောက်စီစဉ်တွေမှာပြန်ဆုံပါအောင်ပဲရှင်